သာသနာတော်နှစ်2552ခုနှစ်ကောဇာတက္ကရာ1380ပြည့်နှစ်ဇန်နဝါရီကံမြင်ကြောင်းတဲ့ဓမ္မယုံတွင်ဆင်းရဲခြင်းပါပြုလို့အပ်သည့်ညာဥယံဓမ္မသဘင်ခန္ဓာဝေဓမ္မစီရီလိုင်းယူဇနာစီပွားရေးတာဝါအမှတ်25မြင်းဆောင်ခွန်တော်ညငါအေနေဥက္ကန်ထုတော်ခင်ခင်ဝေသာမောင်သူရိလင်း26မြောက်မွေနေ့အလူဓမ္မဒါနအမတဒါနအဖြစ်ဖြင့်ဟောကြားအပ်သောနိဗ္ဗာန်ကိုမျက်မှောက်ပြုခြင်းအကြောင်းတရားဒေသနာတော်ရှေခေါတော်သခင်ရှင်နာမြတ်ဖရာဤမဟာကရုဏာကုန်ကိုအာယုံပြုကာတည်ကျူဖွဲ့ဆိုအပ်သောဝန္ဒနာပနာမအာတိတဂါထာဟုယူဆပူဇော်ခြင်းဖြင့်ဤကနေ့ညဓမ္မသဘင်ခန္ဓာကိုစတင်ဖွင့်နေကြရအောင်ယောဂဗ္ဗဂောတိဟိပိယပမေယံကာလံကရုဏောတိဒုက္ခရာဏိခေရံကတောလောကဟိတယနာထောနမောမဟာကရုဏိကတတ္တသာယောနာထောဝိနိယမြာစွာတတ္တဝါဤချမ်းသာစီပါလောလာတောင်းတကုန်ပေါင်းခါသဖြင့်နာထမြေညာတိရှင်တော်မြတ်ဖရာသည်ကမ္ဘာကိုတိဟိပိဂရိတဝါအေဤအတွက်သင်္ချာတို့ဖြင့်တော်လဲအဘယ်မေယံဤတွင်တိုင်းတာဖော်ပြခြင်းငါမစွမ်းနိုင်ပါသောကာလလေးအသင်္ချေသိမ့်နေကွာရှိကြသောကာလပတ်လုံးလောကဤတရတတလောကဤအကျိုးစီးပွားအလုံးငါအတိဒုက္ခရာနိဥ္စာသက်ချေလဲအင်းငါမေတ္တာကြည်မာသမိတာနှင့်တထာဇဏီဆွန်ဉ္ဇီဟုကျက်တိထဝေ50အစုအလွန်ခဲ့ရသောမူရောကိုကရုဏတော်ဖျားဖြစ်ရန်ဤတန်ကျုပ်ကိုအားထုတ်တော်မူရသည်ဖြစ်၍ခေရန်လက်ချင်းမျက်လုံးအသက်ဆုံးတည်းရဲ့နှလုံးစေဝံကိုရောဤပင်မခြင်းသို့ကတောဝဒနာချင်းဖန်များစွာရောက်တော်မူခဲ့ရရှာလိမ့်မည်မဟာကရုဏိကတ္တတေဝါများယေဝေသားကဲ့သို့တဏှာချစ်ခင်မဟာကရုဏာရှင်ဖြစ်တော်မူသောတသနာတသဝိနည်းအများစွာတတော်၏ချမ်းသာစီးပွားလိုလားတောင်းတကုန်ပေါင်းခါသဖြင့်နာထမြညာထိုရှင်တော်မြတ်ဖရာအားနမောယုတိပြောင်းပြောမှန်ကိုလျော့၍ကရောယုကျူရှိခိုးခြင်းသည်အထုဘဝတုစင်စစ်မသိဖြစ်ပါစေတည်းနိဗ္ဗာန်ကိုမျက်မှောက်ပြုခြင်းလို့ဆိုတာဒီနေရာမှာစကားနှစ်ခုရှိနိဗ္ဗာန်ဆိုတဲ့စကားနဲ့မျက်မှောက်ပြုခြင်းဆိုတဲ့ဘုရားဘာသာဝင်တို့ရဲ့ပန်းတန်ဟာနိဗ္ဗာန်လို့ဆိုတာဘုရားဘာသာဝင်တိုင်းကြာဥနာဝရှိကြသို့သော်နိဗ္ဗာန်အကြောင်းနဲ့ပတ်သက်ပြီးတော့တာမန်သိထားတဲ့ပုဂ္ဂိုလ်တွေရှိတယ်လို့နိဗ္ဗာန်ဆိုတာဘာရဲ့လို့မသိတဲ့ပုဂ္ဂိုလ်တွေလည်းများများစွာရှိအများကနိဗ္ဗာန်နိဗ္ဗာန်နဲ့ပြောတာနဲ့နိဗ္ဗာန်လို့ပြောနေကြတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်နိဗ္ဗာန်ကိုဥတည်ချက်ထားပြီးဘုရားဘာသာဝင်တော်စင်တွေကုသိုလ်ကောင်းမှုပြုကြတယ်။ဣဒံမေပုံဉဏ်နိဗ္ဗာန်တပစ္စယောဟောတု။အစင်လာရသင်ကြားပေးထားတဲ့အတိုင်းနိဗ္ဗာန်ကိုဆုတောင်းရတယ်။သို့သောနိဗ္ဗာန်ဆိုတာဘာလဲလို့တချို့ကလည်းအကြမ်းများဖြင့်နိဗ္ဗာန်ကိုသိထားတယ်။နိဗ္ဗာန်ဟာအိုခြင်းကင်းရာဖြစ်တယ်နာခြင်းကင်းရာဖြစ်တယ်တည်ခြင်းကင်းရာဖြစ်တယ်မဟုတ်ရဘူးမနာရဘူးမတည်ရဘူးလို့အဲ့လိုဆိုထားတဲ့အခါကျတော့နိဗ္ဗာန်ကမဟုတ်ရမနာရမတည်ရဘူးဆိုရင်တော့တို့အမြဲတမ်းလူပြူပြူလေးနဲ့ထာဝရနေရမယ်လို့ဒီလိုတွေးမိကောင်းတွေးမိကြတယ်ဘာဖြစ်လို့ရောဆိုတော့သတ္တဝါရဲ့တဏ္ဍာမှာဘဝတဏ္ဍဆိုတာရှိတယ်ဘဝတဏ္ဍဆိုတာဖြစ်နေတာကိုကြိုက်တာအမြဲတမ်းဖြစ်နေတာကြိုက်ဖြစ်နေတာကိုကြိုက်လို့ဘဝတဏ္ဍကို သတ္တရဒိဋ္ဌိနဲ့ရှင်တွဲလာတဲ့တဏှာလို့ဒီလိုပြောရှိနေတာကိုသဘောကျဘဝအတွင်းမှာရှိနေမရှိတော့ဘူးဆိုလို့ရှင်သဘောမကျဘူးဖြစ်နေရတာကိုပဲပြောစရာကြီးလို့မြင်နေကြတယ်ဘဝတဏှာရှိနေလို့ရှင်ဘယ်ဘဝပဲရောက်ရောရဘဝဟာဒီတဏှာမကင်းတဲ့ပုဂ္ဂိုလ်ကြီးကကိုယ်ဘဝလေးကိုကျင့်နေနေတာလူတွေကလည်းကိုယ်ဘဝလေးကိုကျင့်နေနေကြတာအေးတရိษံတွေကလည်းလူသူတို့ဘဝသူတို့ကျင့်နေနေကြတာမကျင့်နေဘူးဆိုတဲ့အချိန်မှာအလုံးအစင်မပြေလို့ဒုက္ခရောက်တဲ့အချိန်လေးမှာကြီးတွားကြတာဆံရဆံရဘဝမှာချမ်းသာဒုက္ခတွေရရှိနေကြတာကြည်ကျက်တွေငက်တွေလည်းပြောနေကြတဲ့သဘောရှိနော်ကျက်ကလေးတွေဆိုလောင်ရင်နဲ့လောင်ထားပေမဲ့တကောင်းတကောင်းစိတ်လို့တော်လို့អော်လို့ပြောနေကြတဲ့သဘောရှိတယ်။တကောင်းတကောင်းကြီးစေကြ၊ကစားကြနဲ့။ဘဝမှာဘဝရဲ့ဒုက္ခဆိုပျော်စရာလေးတွေတော့ရှိကြတာ။ဘဝကိုအကြောင်းပြုပြီးတော့ရလာတဲ့ပီတိတို့ဒုက္ခတို့ဆိုတာဘဝမှာပျော်စရာလေးတွေ။အဲဒီပျော်စရာလေးတွေတွေးပြီးတော့ဘဝမှာပျော်နေကြသေးတယ်။အဲ့လိုဘဝဆက်တိုင်းဖြစ်ပြီးတော့ပြောနေရတာကိုပဲကျင့်နေနေတဲ့ဘဝတဏှာဆိုတာမကင်းသေးတဲ့ပုဂ္ဂိုလ်ကနိဗ္ဗာန်ချမ်းသာနိဗ္ဗာန်မှာဘဝမှာချုပ်ငိမ့်သွားတယ်ဘဝနိရောဓဘဝရဲ့ချုပ်ရဲ့နိဗ္ဗာန်လို့ပြောလို့ရှိရင်လန့်ကောင်းလန့်သွားတယ်ဒါပြည့်တော်ဆိုဖြစ်နေတာကိုကြိုက်တာဟုတ်သောဖြစ်နေတာကိုကြိုက်တော့မဖြစ်ရတော့ဘူးဘဝကချုပ်ငိမ့်သွားပြီဆိုလို့ရှိရင်ချုပ်ငိမ့်သွားရင်တို့ပဲသွားနေရမလို့လို့တွေးပြီးကောင်းတွေးနေ။အဲလိုတွေးပြီးတော့ကြောက်လန့်ကြတယ်။ဒါကဘဝပေါ်မှာဆွဲလန်းနေတဲ့ပုဂ္ဂိုလ်တွေကဘဝငိမ့်သွားမှဘဝပြတ်သွားမှဘဝချုပ်သွားမှကိုစိုးရိမ်ကြတယ်။အဲဒီပုဂ္ဂိုလ်ပြောတယ်တဆူရှိ။အဲနဲ့ဆန့်ကျင်မဲ့ဘဝတဏှာရှိတယ်လို့ဝိဘဝတဏှာဝိဆိုတာဘဝကဘဝအဝိဆိုတာမရှိတော့တာဘဝမရှိတော့တာကိုကြိုက်တဲ့ပုဂ္ဂိုလ်မျိုးဟာရှိနေတယ်။အဲဘဝမရှိရင်ပြီးရောသူကဘဝမရှိကြောင်းတရားကိုကျင့်ပြီးတော့မရှိတဲ့ဘဝမျိုးမဟုတ်ဘူး။သူကဘဝတစ်ခုကချုပ်ငိမ့်သွားရင်နောက်ဘဝဆိုတာမရှိခြင်းဘူးလို့ပြောတဲ့ပုဂ္ဂိုလ်တွေလည်းရှိတာပဲ။ဘဝကိုယုံမုန်းပါပြီးနောက်ဘဝဆိုတာမရှိခြင်းမဟုတ်ဘူး။မရှိရင်ဥစ္စာဘာလို့လို့ဆိုရင်ဒီဘဝရဲ့ဒုက္ခဒုက္ခတွေတွေ့တော့နောက်ဘဝမလို့ရှင်မှုဆိုတဲ့ပုဂ္ဂိုလ်။နောက်တစ်ခုကဘဝဆိုတာမရှိဘူးပြတ်နေတယ်သေသွားရင်ပြီးတာပဲလို့ဒီလိုယူဆတဲ့ပုဂ္ဂိုလ်ကြီးဥစ္စေတ္တဒိဋ္ဌိနဲ့ရှင်တွဲလာတဲ့တဏှာတစ်မျိုးကထူးထူးဆန်းဆန်းပဲဘဝမရှိတာကိုကြိုက်တာလေတဏှာလို့ခေါ်တယ်။နော်ဘဝမရှိတာကိုကြိုက်တာနိဗ္ဗာန်မဟုတ်သေးဘူးတဏှာလို့ခေါ်နေပြန်တယ်အဲ့ဒီမှာမရှိတာကြိုက်ပြန်တာတော့အဲ့တော့တွေ့တာမှုကမရှိတာကိုသွားတွေ့တာလေဘဝပြတ်သွားတာကိုသွားတွေ့တာနေပြန်တယ်အဲ့ဒါမျိုးကိုဝိဘဝတဏှာလို့ခေါ်ပြန်တယ်ဘဝတဏှာလဲရှိနေဦးမယ်ဝိဘဝတဏှာလဲရှိနေဦးမယ်ဆိုလို့ရှိရင်နိဗ္ဗာန်ကိုမျက်မှောက်ပြုတ်နိုင်အောင်မဟုတ်သေးဘူးတဲ့ဆိုတော့အင်္ဂါရက်တွေရအနာတိအတွက်ကြောင့်ထိုအင်္ဂါရက်တွေမှာပေါ်လာတဲ့ရူပယုံတတ္တယံကန္နဝရတယံဖုရဘယုံလို့ဆိုရဲအစင်းတန်အနံ့ရတာအထီတွေ့ဒီအာယုန်တွေပေါ်မှာခြေနဲ့နေတာအဲ့ဒီတဏှာလေးအာယုန်တွေပေါ်မှာတွေ့တားနေတဲ့ကာမတဏှာအဲ့ဒီတဏှာတွေဟာအလွန်ပြင်းထန်တဲ့စွမ်းအားရှိဘဝကိုဥဆောင်ပြီးတော့တည်ဆောက်နေတာဟောဒီတဏှာတွေပဲဒါကြောင့်မို့မြတ်စွာဘုရားကသမုဒိယသစ္စာမှာဒီတဏှာကိုဥတည်ပြီးတော့ဒုက္ခသမုဒယောအရိယသစ္စာလို့ဒီလိုဟောတာထိုသုတ္တန်တွေပါလဲဘဝကိုဖြစ်စေတာဘဝနိတိဘဝကိုဆောင်သွားတဲ့တရားလို့တဏှာကိုပဲဥတည်ပြီးတော့ပြောလို့ရှိနိဗ္ဗာန်နိဗ္ဗာန်ပါဠိစကားနိဗ္ဗာန်ဆိုတဲ့စကားကြတော့ချစ်ဆန့်ကျင်မဲ့နဲ့ပြောတာနိဗ္ဗာန်ဆိုတဲ့ပုံလေးကိုနိဝါဏလို့ဒီလိုနှမျိုးအဓိပ္ပာယ်ခွဲပြီးတော့
နိဆိုတာလွတ်မြောက်သွားတာဝါဏဆိုတာအတွေ့အတဏအတွေ့အတဏတွေကနေလွတ်မြောက်သွားမှအနိဗ္ဗာန်ဆိုတာဖြစ်တယ်တမျိုးမျိုးနဲ့လက်တွဲနေလို့ရှိရင်တော့ဒါတဏတွေရှိနေသေးတယ်မြတ်တွေ့တာမှုရှိနေသေးတယ်မြတ်ဘယ်တွေ့တာမှုပဲဖြစ်ဖြစ်နိဗ္ဗာန်ဆိုတာမရောက်နိုင်ဘူးဒါတရားမှုနိဗ္ဗာန်ဆိုတဲ့နာမည်ကလိဝါဏဝါဏသင်္ခတာယတဏာယဝါဏလို့ဆိုတဲ့တဏာမနိခန္တတာလွတ်ထွက်သွားလို့နိဗ္ဗာန်နိဗ္ဗာန်လို့ခေါ်တာတဲ့ဒါနိဗ္ဗာန်ဆိုတဲ့စကားလုံးဟာအတွေ့အတာကနေလွတ်မြောက်သွားတဲ့နေရာလို့ဒီလိုကြီးညွှန်းတယ်တဏ္ဍာမှုမရှိနိုင်တဲ့နေရာအဲ့တော့ရှင်ဥစ္စာမှတ်ရမှာတို့တွေအတွေ့အတာရှိနေသေးတယ်မြတ်နိဗ္ဗာန်မြောက်သေးဘူးဆိုတာမှတ်ထားဖို့အတွေ့အတာကင်းပြတ်သွားပြီဆိုရင်တို့တွေနိဗ္ဗာန်ရောက်ပြီလို့အေးတချို့ကအဲ့လိုကြတော့ပြောကြလိမ့်မယ်တပည့်တော်ဘယ်သူမှမတွေ့တော့ဘူးသာသမီတွေပေါ်လည်းမတွေ့ဘူးပစ္စည်းလည်းမတွေ့ဘူးအလုံးစုံလို့ထားပြီဒီလိုပြောအောင်ပြောလိမ့်မယ်တွေ့တာမှုဆိုတာတစ်ခုပြီးတစ်ခုလိုက်တွေ့နေတာเนาะလွတ်သွားတယ်လို့မရှိဘူးသာသမီမရှိလို့သာသနာရစင်မရှိဘူးသမီးသာရစင်မရှိဘူးဆိုတဲ့ပုံကတစ်ခုခုသွားပြီးတော့သာရစင်ရှိသေးတာရှိနေတယ်တစ်ခုမတွေ့ရရင်တစ်ခုသွားတွေ့တာပဲတဏှာရှိနေတဲ့ပုံကမတွေ့လို့မရတွေ့နေနေတာနောက်ဆုံးဘယ်သူတွေ့တော့ဆိုကိုယ့်ကိုယ်ကိုပြန်တွေ့ကိုယ်ကိုယ်ပြန်တွေ့နေအဓိကတော့လူတွေဟာအတွေ့အတာဟာဘယ်ပေါ်မှာအားအချီဆုံးလို့ဆိုလို့ရှိရင်ကိုယ့်ကိုယ်ကိုယ်ပေါ်တွေ့တာအားအချီဆုံးပဲအတ္တတမံပေမနတ္ထိတရားဝင်မြတ်စွာဘုရားဟောကိုယ့်ကိုယ်ကိုယ်ပေါ်မှာတွေ့တာတော့လောက်တခြားတွေ့တာမှုကမရှိနိုင်ဘူးတဲ့ကိုယ့်ကိုယ်ကိုယ်ဟာလောကမှာအချစ်ဆုံးပဲသာသမီချစ်တယ်လို့တခြားပစ္စည်းချစ်တယ်ဆိုတာကိုယ့်အတွက်ချစ်ကြတယ်ထင်ရတယ်သူ့အတွက်လို့ထင်တယ်မဟုတ်ကိုယ့်အတွက်ဘယ်လိုကိုယ့်အတွက်တော့လို့ဆိုဒီသားဒီသမီးဒီပစ္စည်းဒီဥစ္စာဒီပုဂ္ဂိုလ်နဲ့နေရလို့ရှင်စိတ်ချမ်းသာနေအဲ့ဒီစိတ်ချမ်းသာမှုလေးကိုချစ်ခင်နေတာအဲ့ဒီစိတ်ချမ်းသာမှုကဘသူ့ရဲ့စိတ်ချမ်းသာမှုလို့ဆိုကိုယ့်ရဲ့စိတ်ချမ်းသာမှုပဲသူတို့ရဲ့စိတ်ချမ်းသာမှုမဟုတ်ဘူးเออโกยเสียช้านาหมู่โน่เสียဖြည့်စည်းလာပြီဆိုလို့ရှင်ဘယ်သူမှလည်းမခံတော့ချစ်လာပါတယ်ဆိုတဲ့အသားနဲ့အမွေပြတ်ကြော်ညာတာချစ်လာပါတယ်ဆိုတဲ့သမီးနဲ့အမွေပြတ်ကြော်ညာတော့တာဘာဖြစ်လို့လို့ဆိုကိုယ့်ရဲ့ကိုတံမိုးထားတဲ့ကိုယ့်ရဲ့နှစ်သက်မှုဉာဏ်မှုပျော်ရွှင်မှုလေးကိုပြည့်စည်အောင်လုပ်လို့မချစ်နိုင်တော့တကယ်အနိတ္တရာကိုချိန်မယ်ဆိုရင်လူတွေကကိုယ့်ကိုယ်ကိုချစ်ဆုံးဆိုတာဟုတ်တယ်။နောက်ဆုံးဟာဒီအတွေ့အတာကနေယုံထွက်နိုင်တယ်ဆိုတော့တောတဘာဖြစ်သွားရင်တောတဘာအလိုက်အတွေ့အတာရှိနေသေးတယ်။သို့တော့တောတဘာရဲ့အတွေ့အတာဒီအပင်ဆွဲချတော့မဖြစ်တော့ဘူး။ပစ္စည်းပေါ်တွေ့တာတို့လူပေါ်တွေ့တာတို့အပင်ဆွဲချနိုင်လောက်အကုသို့ကျွလွန်နိုင်တော့မဖြစ်တော့အရှိန်ရော့သွားပြီလို့ပြောတယ်တကယ်ကဖြစ်သွားလို့ရှင်လေအတွေ့အတာဟာရော့ချသွားတကယ်ကနဲ့သောတပံဘာထူးလုံလို့ဆိုလို့ရှင်အတွေ့အတာဖြစ်တဲ့အခါတကယ်ကပုဂ္ဂိုလ်ကဆယ်ကတခါဖြစ်ခဲ့တယ်သောတပံကကိုးကတော့ဖြစ်ရင်တကယ်ကကတခါလောက်နှစ်ခါလောက်ပဲဖြစ်ဖြစ်တဲ့အချိန်နဲသွားတယ်ဖြစ်တဲ့အချိန်နဲသွားတယ်လို့ဖြစ်တဲ့အချိန်နဲနဲသွားတယ်သောတပန်ရဲ့တဏှာနဲ့တဂရဂံရဲ့တဏှာကိုရှင်းကြည့်လိုက်မယ်ဆိုလို့ရှင်တဂရဂံရဲ့တဏှာကအများကြီးရောကြသွားပြီသောတပန်တဏှာကအချိန်ကလေးရှိသေးတယ်တဂရဂံရဲ့တဏှာကတော့အချိန်ကုန်ရှိတယ်ဒါကြောင့်အဓိစ္ဆုပတ္တိယဖြစ်ခဲတယ်တဲ့ပရိယုဌာနမန္တတာဖြစ်လာလို့ရှင်လည်းအာပြော့တယ်အရှိန်ရှိဒါကွဲပြားခြားနာတော့ဘူး ေးအနာဂံဖြစ်သွားရင်ကာမရာဂလို့ပြာပါဒလို့ဆိုရဲကာမရာဂဆိုရဲကာမအတွေ့တွေမရှိတော့ဘူးလို့ဆိုရပါပဲလို့အနာဂံပုဂ္ဂိုလ်ကဘယ်သွားအတွေ့နေတော့ဆိုတော့သူရထားတဲ့ဇန်တရားတို့သူရထားတဲ့တရားတို့တရားများတွေကိုသွားတွေ့တယ်ကာမဘုံကိုမတွေ့ပေမဲ့ဘယ်သွားတွေ့တော့ဆိုပြမဘုံကိုသွားတွေ့ကြတယ်ဟောအဘုံတွေကိုတော့သူမတွေ့တော့ဘူးလူဘုံနတ်ဘုံဆိုတာတွေသူစိတ်ထဲကိုထည့်မစင်စားတော့ဘူးလုံးဝအတွေ့အတာမရှိတော့ဘူးသို့သောဘယ်ဘုံမှသူသဘောကျနေလို့ဆိုပြမဘုံသူသဘောကျနေတယ်ဒါကိုဘဝရာဂလို့ခေါ်တယ်ရူပရာဂပေါ့အရူပရာဂအဲ့ဒါကိုပဲဘဝရာဂလို့ဒီလိုသုံးပြန်တယ်နောက်ဆုံးပဲတွေ့တာမှုပဲပဲညောင်းသွားတော့ဆိုလို့ရှိရင်အတွေ့အတာဟာအင်းအာယုန်ဤကောင်းကုန်ဤတစ်ခုပေါ်မှာမတွေ့တော့ပါဘူးဘဝလည်းမတွေ့တော့ဘူးဆိုလို့ရှိရင်ဘာတော့တွေ့နေတော့ဆိုကိုရထားတဲ့တရားကိုတော့တွေ့နေတယ်အဲ့ဒါကိုဓမ္မရာဂဓမ္မနန္ဒီလို့ခေါ်တာယေဝဓမ္မရာဂေနတေနေဝဓမ္မရာဂေနတာယေဝဓမ္မနန္ဒီယစာရဲမှာဒီလိုဆိုတာအဲ့ဒီဓမ္မရာဂကိုရထားတဲ့ဝိပဿနာဉာဏ်လေးအဲ့ဒီပုံမှာအတွေ့အတာလေးဖြစ်နေသေးတယ်မြနှစ်သက်ချိန်နှမှုတွေရှိနေသေးတယ်မြကာလပတ်လုံးအရတ္တဘက်အရတ္တဘုံမဆိုင်အောင်နိုင်ဘူးလို့ဒီလိုဟောထားတာအဲ့ဒီပုံမှာအတွေ့အတာလေးကျန်းနေသေးလို့ရှင်ဒါအနာဂတ်ဘဝနဲ့ပဲပြီးသွားမယ်ဉာဏ်တည်းအောင်ဖြစ်ဘူးလို့ဟောအဲ့ဒီဓမ္မပေါ်မှာတွေ့တဲ့အရာကိုပါအလုံးတွေ့တာမှုအလုံးကိုလုံးဝဆုံးလွတ်နိုင်ပြီဆိုတဲ့အခါကျတော့မှလုံးဝလွတ်သွားပြီလို့ပြောအဲ့ဒီလိုလုံးဝလွတ်သွားပြီဆိုတဲ့အခါကျတော့အတွေ့တာလွတ်ချင်းပြီးပဲဘဝကလွတ်ပြောက်ချင်းပဲအတွေ့တာရှိနေချင်းပြီးဘဝ၌ရှိနေချင်းပဲဒီလိုမှအဲ့တော့နိဗ္ဗာန်ဆိုတာအတွေ့တာကလုံးဝလွတ်သွားတာနိဗ္ဗာန်လို့ခေါ်ပေါ့ဒါကတခုမှတ်စရာပေါ့နောက်ထိုတုဒ္ဓံပါဠိတော်ဒီမှာမြတ်စွာဘုရားခန္တီပရမန္တပေါတိရိခာနိဗ္ဗာန်ံပရမံဝရန္တိဗုဒ္ဓံနိဗ္ဗာန်ကိုမြတ်ဆုံးလို့အရှင်းမြင့်ဆုံးပန်းတိုင်အနေနဲ့ဒီလိုခေါ်ထားရှင်နောက်တစ်ခုကနိဗ္ဗာန်ံပရမံဒုက္ခံသို့မဟုတ်နိဗ္ဗာန်ံပရမဒုက္ခချမ်းသာရတဲ့ဟာနိဗ္ဗာန်အကောင်းဆုံးပဲလို့လူလောကလူတွေအားလည်းချမ်းသာဆိုလို့ရှိရင်သဘောကျတယ်လေအဲ့တော့နိဗ္ဗာန်ချမ်းသာကိုဘာနဲ့တွေးလို့ဆိုလို့ရှိရင်မျက်စိကမြင်ရတဲ့အာယုန်လေးပုံမှန်ခြေနဲ့နေတဲ့ချမ်းသာနားကကြားရတဲ့အသံလေးပုံမှန်ခြေနဲ့နေတဲ့ချမ်းသာနှာခေါင်းကနမ်းရွှေရတဲ့အနံ့နေရာကအရသာခံရတဲ့အရသာခန္ဓာကိုယ်အထိတွေ့ခံစိတ်ထဲမှာကြံစည်စိတ်ကူးပြီးတော့ဖြစ်ပေါ်လာတဲ့အရသာအဲ့ဒီအရသာလေးတွေစိတ်ထဲမှာဖြစ်ပေါ်လာတဲ့အတွေးတွေအဲ့ဒါတွေကြည့်ပြီးတော့ဖြစ်ပေါ်လာတဲ့ဒုက္ခသောမနတလို့ဆိုရဲချမ်းသာမှုဝမ်းသာမှုလေးတွေအဲ့ဒီချမ်းသာနဲ့နိဗ္ဗာန်ချမ်းသာကိုတွားပြီးတော့နှိုင်းရှင်ကြည့်ချမ်းသာဆိုလို့ရှိရင်ဒီလိုချမ်းသာမျိုးနေမှာပဲလို့ပဲကိုရတာနဲ့တွားပြီးတော့နှိုင်းရှင်ပြီးတော့ကြည့်တတ်တယ်အဲ့လိုနှိုင်းရှင်ကြည့်လိုက်လို့ရှိရင်နိဗ္ဗာန်ချမ်းသာမှုကိုဟာကာမကောအာယုန်တွေကိုရရှိလာတဲ့ချမ်းသာဒုက္ခနဲ့ဓာတ်ညူထားပြီးတော့စဉ်းစားလာလို့ရှိရင်ကာမကောအာယုန်ဆိုတဲ့ချမ်းသာဒုက္ခကအတွေ့နဲ့နှစ်သက်တာအဲ့တော့နိဗ္ဗာန်ချမ်းသာကိုလည်းပဲအဲ့ဒီလိုအတွေးနဲ့တွေးပြီးတော့ချမ်းသာတယ်လို့ဒီလိုခံစားရမယ့်ချမ်းသာသဘောမျိုးသွားပြီးတော့တွေးမိအောင်တွေးမိနိုင်တယ်ပေါ့ဒါကတော့တဏှာလောဘမကင်းနေတဲ့ပုံပုံတွေကဒီလိုပဲနေမကင်းနေတဲ့ပုံပုံတွေဒီလိုနေအဲ့တော့နိဗ္ဗာန်ဆိုတာလူတွေကနိဗ္ဗာန်နိဗ္ဗာန်နဲ့ပြောတယ်နိဗ္ဗာန်ရဲ့အရည်သွေးလေးတွေကိုဗိဓမ္မာထသင်္ဃာချမ်းကမှာပြောထားတော့ဆိုရင်ဒါကအခြေခံအဖြစ်နားလည်ထားဖို့ရပါနိဗ္ဗာန်နံပါဏလောကုတ္တရသင်္ခါတံနိဗ္ဗာန်ဆိုတာလောကရဲ့အထက်မှာရှိတယ်အထ ချက်ဆိုတာလောကနဲ့ဆက်ဆက်ပြီးတော့မနေဘူးလောကကိုနှမြောက်သွားတယ်လို့ဒီလိုပြောတာလောကထဲမှာမရှိဘူးဒါပြင်လောကဆိုတာဘာတွေပြောတာတော့ဆိုခန္ဓာတို့အာယတနာတို့ဓာတ်တို့ဒီဟာတွေကိုဒါလောကလို့ခေါ်တယ်ပေါ့အဲ့ဒီလောကတွေနဲ့ဆက်ဆက်မသွားဘူးခန္ဓာဆိုတဲ့လောကနဲ့ဆက်ဆက်မသွားဘူးတနည်းအားဖြင့်လောကီတရားတွေရဲ့အထက်လောကီတရားတွေနဲ့တာလွန်သွားတဲ့အရာလို့နောကုတ္တရာလောကကိုလွန်မြောက်သွားမှတတိယဖြင့်ဥပါဒဏ်နဲ့ခန္ဓာလို့ဆိုရင်လောကကိုလွန်မြောက်သွားတယ်အဲ့ဒီလွန်မြောက်သွားတဲ့အဆင့်မှရှိတယ်လို့ပြောတာဆိုတော့လူဒီနေ့စဉ်တွေ့ကြုံခံစားနေရတဲ့ရရှိနေကြတဲ့ကိုထွေးသိရှိနေကြတဲ့ဟောဒီယုံနာတို့မှာသင်္ခါရတွေနဲ့လွတ်ထွက်နေရဆိုတဲ့အဓိပ္ပာယ်ပြောလောကုတ္တရာသင်္ခါတစတုမေကညာနေနသစ္စိကတ္တပါနိဗ္ဗာန်ကိုသိနိုင်တာဘာနဲ့သိနိုင်လို့ဆိုမေညာ၄ပါးထဲမှာသိနိုင်တယ်လို့သူတို့ပြောတယ်ပဂတိမျက်စိနဲ့နိဗ္ဗာန်ကိုမြင်လို့မရဘူးသာမဉာဏ်ကလေးနဲ့လည်းနိဗ္ဗာန်ကိုမြင်လို့မရဘူးလို့ဆိုနိဗ္ဗာန်ကိုမျက်မှောက်ပြုတယ်ဆိုတာမျက်မှောက်ပြုတယ်ဆိုတာကိုယ်တွေ့သိတာကိုပြောတာနော်ကိုယ့်ရဲ့မျက်စိအောက်ဆိုတဲ့သဘောမျိုးမျက်စိဆိုတဲ့အထက်မှာမြတ်မောပြုတယ်ဆိုတဲ့အဓိပ္ပာယ်ကကိုယ်တိုင်မြင်တယ်ကိုယ်တိုင်ကြားတယ်ကိုယ်တိုင်အနားရတယ်ဒီလိုမျိုးကိုမြတ်မောလို့ခေါ်ကိုယ်တွေ့သိတာအဲ့တော့နိဗ္ဗာန်ကိုမြတ်မောပြုနိုင်တာဉာဏ်နဲ့ပါမြတ်မောပြုနိုင်တာမျက်စိနာနာလျာကိုဆိုတာတာမန်စိတ်တွေနဲ့မြတ်မောပြုလို့မရဘူးမသိနိုင်ဘူးလို့ဆိုအဲ့တော့နိဗ္ဗာန်ကိုလည်းနားမမိဘူးပေါ့နိဗ္ဗာန်ကိုမျက်စိနဲ့ကြည့်လို့မရဘူးလို့ဒီလိုပြောတာဉာဏ်ဆိုတဲ့နေရာမှာလည်းပဲတာမန်ဉာဏ်နဲ့နိဗ္ဗာန်ကိုမျက်မှောင်ပြုနိုင်ဘူး။ဒါကြောင့်မို့စတုမေဃဉာဏ်ဤနသစ္စိကတ္တမှာမဉဏ်၄ပါးထဲမှာမျက်မှောင်ပြုနိုင်တယ်။မေဃဖလာနာမာရမဏဘုဒ္ဓံဆို။မစိတ်ဖို့စိတ်တွေရဲ့အာယုံဖြစ်တယ်။မစိတ်ဖို့စိတ်ကစိတ်မှန်လို့ရှိရင်အာယုံနဲ့ကင်းပြီးမဖြစ်ဘူးဆိုတာဘုန်းကြီးတို့အကျဉ်းကြီးပြောခဲ့ပြီလားနော်စိတ်ဆိုတဲ့သဘောဟာအာယုန်နဲ့ခင်းပြီးတော့ဖြစ်တာမရှိဘူးအဲ့တော့ message for စိတ်တွေကဘာအာယုန်နဲ့ဖြစ်တာလို့ဆိုအဲ့ဒီနိဗ္ဗာန်အာယုန်နဲ့ဖြစ်တယ်ဆိုနိဗ္ဗာန်ဆိုတာအာယုန်အနေနဲ့တော့ရှိနေတယ်ဟော message for စိတ်တွေရဲ့အာယုန်အနေနဲ့ရှိနိဗ္ဗာန်ဆိုတဲ့အာယုန်မရှိဘူး object မရှိဘူးဆိုရင်နိဗ္ဗာန် message for စိတ်ကမဖြစ်နိုင်ဘူးဆိုတော့သက္ကုဝိညာဉ်စိတ်ကလေးကဘယ်အာယုန်ထဲမှာဖြစ်တာလို့ဆိုရူပါယုန်နဲ့တွေ့မှာဖြစ်တယ်။သောတဝိညာဉ်စိတ်လေးကတတ္တာယုန်ဆိုတဲ့အတန်နဲ့ဆုံမှာဖြစ်တယ်။ခန္ဓာဝိညာဉ်စိတ်လေးကအနတ်ဆိုတဲ့ခန္ဓာယုန်နဲ့ဆုံမှာ။ဇီဝဝိညာဉ်စိတ်လေးကအရတာဆိုတဲ့ရတာယုန်နဲ့ဆုံမှာ။ကာယဝိညာဉ်စိတ်လေးကဖုဒ္ဓဘာယုန်လို့ဆိုတဲ့အထီးတွေ့နဲ့ဆုံမှာအာယုန်နဲ့ဆုံမှာ။မနောဝိညာဉ်ဆိုတဲ့စိတ်ကလေးကလည်းဓမ္မဆိုတဲ့ကြံတဲ့အာယုန်နေနဲ့စုံစည်းမှဖြစ်တယ်လို့ဒီလိုပြောတယ်။အဲ့ဒီဓမ္မဆိုတဲ့အထက်မှာနိဗ္ဗာန်ဆိုတာပါပေါ့။မနောဝိညာဉ်စိတ်တွေထဲမှာလည်းပဲမက်ဆေ့ဖို့စိတ်တွေပါ။အဲ့ဒီမက်ဆေ့ဖို့စိတ်ဆိုတဲ့ဒီစိတ်တွေဟာသာမန်နဲ့ရလာတာမဟုတ်ဘူးဝိပဿနာချင်းစဉ်ချင်းပြီးတော့မှဝိပဿနာချင်းစဉ်ရဲ့စွမ်းအားနဲ့မျက်မှောက်ပြုလာတဲ့သူတို့ကိုယ်တိုင်ကလည်းဝိပဿနာစွမ်းအားကြောင့်ပေါ်လာတဲ့စိတ်တွေပင်ကိုစိတ်တွေမဟုတ်ဘူးလို့ဒီလိုပြောမွေးရပါစိတ်တွေမဟုတ်ဘူးစိတ်ကိုအာယုန်နဲ့လေ့ကျင့်ပြီးတော့ယူလိုက်တဲ့အခါကျတော့စိတ်ဟာပို့ပြီးတော့တန်ရှင်းလာတယ်ကြည်လင်းလာတယ်ဖြူစင်းလာတယ်အဲ့လိုဖြူစင်းလာတဲ့အခါအဋ္ဌဉာဏ်တွေကလည်းတောက်ပလာတယ်တရားစွမ်းအားတွေပညာစွမ်းအားတွေဝိရိယစွမ်းအားတွေတမာတိစွမ်းအားတွေအဲ့ဒီစွမ်းအားတွေထက်လာတဲ့စိတ်ဝိပဿနာဉာဏ်နဲ့တက်လာပြီနောက်ဆုံးကြတော့မှမက်ဆေ့ဖို့စိတ်ဆိုတာပေါ်လာဝိပဿနာကျင့်စဉ်နဲ့ကျင့်လို့မှအဲ့ဒီမက်ဆေ့ဖို့စိတ်ဆိုတဲ့အဆင့်ဟာပေါ်လာနိုင်တာဒီတိုင်းနဲ့ပေါ်မလာဘူးအဲ့တော့နိဗ္ဗာန်ကိုမြင်ရင်လို့ရှိရင်မက်ဆေ့ဖို့စိတ်ပေါ်မှပဲနိဗ္ဗာန်ကိုမျက်မှောက်ပြုလို့ရမယ်ဒီပြင်အချိန်နေကြတော့မှန်းဆပြီးတော့ကြည့်ကြအဲ့တော့မှန်းဆကိုကြည့်ပြီးတော့နိဗ္ဗာန်နဲ့ပတ်သက်ပြီးတော့အငင်းပွားနေစရာဘာမှမလိုအဲနိဗ္ဗာန်နဲ့ပတ်သက်လာလို့ရှိရင်ကမ္ဘာမှာနိဗ္ဗာန်အကြောင်းရေးတဲ့စာအုပ်တွေအများကြီးပဲ Eri neiman jauh jere duriya. Neiman nebade de sao de hota de diari pabiyo ku duiri de bongsa bido jere jara jibe. Jare lua jere mhofu. Duiri ne shao bido bioni de so amman diap senai maunga. Bapak ni mana tu biar ramai ni ngah biar ramai ni so biar ni mana pada ni ni buat ni saya marahku masih, no? Kukur yang beti dulu sih, kukur yang ni mau beti dulu sih, ni mana ya dah? Tu biar lu biar bapak sih umah, tu biar ada biar semua mau. Kukur yang tu ni kahama dah ni mana ya dah sura ni mana jauh di ni masih deh. Kaya wo ni mana pada biar kontroversi so ni buat aku masih temu. Nyamabhi mahala sabi sayama neva neva devi nyebhavi sabi shudonga devi nyene jara tu yire neva hode ngā yire neva hode tu horahmane ngā morahmane sa tete chenpyongni ka miyata pshete neva ngu tijen lo shi menyan punya yao chosabu wa shi hode mola ero erinu chosabu mabhi wene tu neva ngahmane ngā neva ngahmane sa hendara tongbaka neva me dui maa No? Eri naga lo, di naga bahu naga neiban lo, dah bersih ya. Kalau neiban sudah jauh bawa, aduh dari lawan lu tua mac, neiban sudah aduh ya mah, no? Eri aduh dari lu tua mac, neiban tua le lan jauh mu ya so ya kenyal dah. Eri lan jauh ni sebagai lo tua chi mah tu neiban ko neiban di lo biang, eri lo mau bene. Nibbanam Brahman Dukha Nibban Sura Chanda Rethema Gongdong Chanda Eh Eh Chanda Nibbanam Ma Uya Ure Ma Naya Ure Ma Deya Ure Hanjala Chabo Elima Ngam Yeran Diya Vesure Adwiri Ne Dwiru Sheno Nibban Ha Lujin Ne Pawadran Ha Ne Twa Sapiro Jai Ni De Dwomya La Pshema Ve Luri Nare Ma Chanda Sura Shin Dwa Chanda Diya Ne Dweda Ra Adwiri Ko Chanda Sura Ko Chanda Re Jadi ni mama, china aku kandar le, wira nak gua si gua si ama mope. China aku kandar ama si. Ayo, ni mana pada biro ni sebaya hona le tiar orang le. Si le, udang bali romah si le, idio bali romah si le. Ayah ni tono biro, masih siapa ini hona le, ni mana beri tanya udang kertas wala si le. Nai siapa ini jeh le, ni mana jang le si le, si si siapa ini jeh le, ni mana jang le si. ทุกเช้าเราเยี่ยมสาบีเช็คคำวิโรเอ็มยามอบิวตัวเรื่องเช้าเราเล็บชี้ยาชี้กองชี้ไหมเนาะยาตัวอันนี้สาบีเยี่ยอันนี้ดูวิโรเยี่ยงกับปูยาเราเสียชีเอริเทมาคู่ดูเนี่ยคู่เยี่ยเนี่ยที่ลูเยี่ยเนี่ยเทมาตัววิโรไปดูในบางอ่ะมันเนี่ยไปว่าในบางอ่ะมาเรื่องลูเปลี่ยนลูเช่นเนาะเช่นพี่ยาไปยาวมาไปเอ้ยโย แต่คุณมาพูดยาก็ได้ในบางนั้นสุดท้ายก็ลงหัวจีบเลยในบางอย่างนี้ตาเราไม่หัวจีบในบางส่วนเราก็ตรัสยาพิเศษเราก็ตรัสยาพิเศษส่วนโลกานี้มันเสียสับผู้ส่วนที่เป็นอยู่คุณมาแล้วก็ว่าในบางวงยามอบิวระแม่ยันเนี่ยมันยามอบิวไหนเนี่ยแม่ยันในบางเนี่ยมันยามอบิวรุยาเลยในบางทำไม่ใช่ผู้เสียด้วยอายุพิเศษ แม้กับพระนามารมณ์พุทธะเอเรลูไม่ใช่ผู้เสียด้วยอายุเพียงปีเดียวพายองในบางครั้งวานาติงคาดายะตนายะเนคันดาตาวานาลูทบวานเนตบวาหุเสสะปีเดียวปีเดียวบวาเดคุบวาเดียบเจ้ามาตัวองทบวานเนตบวาเสสะปีเดียวด้วยดาวสุเรตนาการิลุตตัวเราในบางครั้งเลยดานิการอจามีมัทธาบอกเนาะ อาจารย์มีมาถามอยู่เกิดอะไรในบ้านเพื่อมาชีดเลยในบ้านเพื่อมาชีดเพื่อมาชีมาแล้วไม่ได้อยู่เห็นอะไรต่อมาก็หาตัวพยาธิพยาธิเอ้อในบ้านเพื่อมาชีดเลยสิไม่ก็ยังชีวิตชีวิตสุรุษีเนาะยังสอบยาหัวใจต้องการจะคุยยาชีวิตสุรุษีในบ้านสุราก็ต้องมาเวชีเดียวกับ กูเนี่ยสั่นเลยพี่ว่าเป็นตัวแทนน้องสาวร้อยตาตาตัวเดียวเยอะสุดยังไง
อิมัตตะเมยีวะพยามัตติพยามัตติสัตตะลันลောက်ရှိတယ်ခန္ဓာကိုယ်ကိုယ်တလန်နဲ့ကိုယ်နာနဲ့ကိုယ်ပဲလူလေးရတယ်သူ့လန်နေတယ်သူတလန်ပဲရှိတာလူသွားကြီးရတယ်သူ့လန်နဲ့သူတလန်ပဲရှိတာဟုတ်ကဲ့လားအဲ့ဒါလည်းသွားမငင်းနဲ့အိုးသွားမငင်းနဲ့အိုးမင်းကတလန်မရှိဘူးကုဘူးတွေပဲဆိုပြီးတော့ကြွက်ကလည်းကြွက်အတောင်နဲ့ပဲဆင်ကလည်းဆင်အတောင်နဲ့ ကျွက်ကလည်းကျွက်အတောင်နဲ့ပဲဆင်ကလည်းဆင်အတောင်နဲ့နော်ကျွက်ကလည်းကချုံကဲတိုးလိုက်လို့သူကျွက်ပြုတ်သူကြောကုန်ပြဲသွားတာအဲ့ဒါသူကပြောတယ်တထွာလောက်ပြဲသွားတယ်ဒါမင်းကောင်းမှာတထွာမရှိတယ်ဘယ်လိုလုပ်တထွာပြဲမယ်လို့ဆိုတော့သူ့လက်နဲ့သူထွာရင်တော့တထွာပဲအဲ့ဒါသူကလည်းသူပြောရမှာပေါ့အဲ့တော့ကိုယ်တိုင်းတာနဲ့ကိုလူရဲခန္ဓာကိုယ်တလန်လောက်ရှိတယ်အိမတ်သမီးရေဝဗျာမမတ်တီကလေးဝရ ဒီလိုမျိုးပြောတယ်ဟောဒီခန္ဓာကိုယ်ထဲမှာတဲ့လောကင်္စပညာပေမိလောကကိုလည်းငါပြရှိတယ်လို့ပြောတယ်လောကသမုဒိယစလောကဖြစ်ကြောင်းတရားရှိတယ်လို့လည်းပြောတယ်လောကနိရောဓေစလောကချွတ်ရတရားရှိတယ်လို့ပြောတယ်လောကနိရောဓဂามိနိပฏิပဒါစလောကချွတ်ရ
တို့ရောက်ရဖြစ်တဲ့အချင်းရှိတယ်ဆိုတာကိုလည်းပြောတယ်ဆိုတော့ဟောဒီခန္ဓာကိုယ်ထဲမှာသစ္စာ၄ပါးရှိတယ်လို့ပြောတာပဲဒါစပ်ပြီးတော့ပြောတဲ့စကားပဲတခြားအပြင်မှာသွားရှာရမှာမဟုတ်ဘူးဗမာစကားလည်းရှိတာပဲတရားရှာပဲမှတွေ့ရတယ်ကိုမှတွေ့တယ်ဆိုတော့ဒီတရားတွေကကိုယ်တဏ္ဍာမှာဖြစ်နိုင်တဲ့တရားတွေပေါ့သို့တော့နိဗ္ဗာန်ဆိုတာအဖြစ်တရားမဟုတ်ဘူးဆိုတာတော့သိရ ဖြစ်တရားရှင်အဖြစ်ကြီးရှင်အချုပ်ရှိကောင်းအဲ့ဒါကြောင့်မို့နိဗ္ဗာန်ဟာဘယ်မှာရှိတယ်ဆိုကိုယ်မှာပဲရှိတယ်လို့အဲ့ဒီတုတ်တန်အရာပြောမယ်ဆိုရင်ပြောလို့ရတယ်အေးတချို့ထေကနာတွေမှာပြောတယ်နိဗ္ဗာန်ပြီခန္ဓာပฏิပတ္တမိဝါခန္ဓာနဲ့စပ်ပြီးတော့နိဗ္ဗာန်ကိုပြောရတယ်တဲ့ခန္ဓာနဲ့စပ်ပြီးတော့မှနိဗ္ဗာန်ကိုပြောလို့ရတယ်လို့ပြောဟောဒီလူခန္ဓာတွေထဲမှာ နိဗ္ဗာန်ဆိုတာကိုယ်ခန္ဓာထဲမှာကိုယ်ရှိတယ်လို့ဆိုတော့ကဲဒါကိုရှင်းကြရအောင်ဘယ်လိုရှင်းမလို့ဒီစကားကိုဆိုတော့ဒီတခြားပုဂ္ဂိုလ်တွေတာထားမြတ်စွာဘုရားဘဝနဲ့ပြောကြည့်အောင်မြတ်စွာဘုရားနှစ်ခုနေမှာဘုရားကောင်းတော့တောထွက်တယ်36ခြောင်းနေမှာဘုရားဖြစ်တယ်ဘုရားကေယဘောရိပင်အောက်မှာရတ္တမဉ္ဇဏတမိတဉ္ဇဏကြီးကိုရပြီးတော့ဘုရားဖြစ်သွား အဲ့တော့အဲ့ဒီအချိန်မှာမြတ်စွာဘုရားကအရတ္တမဉ္ဇဏ်ရသွားတယ်ဆိုတော့မြတ်စွာဘုရားအဲ့ဒီအချိန်မှာအရတ္တမဉ္ဇဏ်ရဲ့အာယုဖြစ်တဲ့နိဗ္ဗာန်ကိုလည်းသူရတယ်လို့ပြောတယ်။အဲ့တော့မြတ်စွာဘုရားအဲ့ဒီအချိန်မှာရတဲ့နိဗ္ဗာန်ကိုဘာနိဗ္ဗာန်လို့ခေါ်လို့ဆိုကိလေသာနိဗ္ဗာန်။ကိလေသာတွေငြိမ်းတော့ဘဝတဏှာကပါလာတဲ့ဝါဒနာနဲ့တကွာသောကိလေသာတွေကိုအရတ္တမဉ္ဇဏ်အချ
ဘောရိပင်ကြီးမှာဖြစ်တာမဟုတ်ဘူးပဝဉ္ဇဉ်မှာဖြစ်တာမဟုတ်ဘူးဘယ်မှာဖြစ်တာလို့လက်ဆောင်ပြတာနာမှာငြိမ့်နေဆိုတာဘယ်မှာငြိမ့်တာလဲဒါပြင်မငြိမ့်ငင်ကကိလေသာတွေဖြစ်တယ်ဆိုတာဘုသူတဏ္ဍာမှာဖြစ်တာဩသူတဏ္ဍာမှာဖြစ်တာငြိမ့်သွားတယ်ဆိုအဲ့ဒီငြိမ့်တာလည်းပဲအဲ့ဒီမှာပဲဖြစ်တယ်လို့ဒီလိုပြောရတာဩကုက္ခန္ဓာကိုမှာပဲ အဲ့ဒါကိုပဲကိလေသာပြိဋိဘာနာလို့စာပေကပြောတာ။ယသောဗျာကိလေသာတွေငြိမ့်သွားတယ်။သို့သောကိလေသာတွေငြိမ့်သွားပြီမဲ့လို့ကိလေသာတွေနဲ့ကံတွေနဲ့ပူးပေါင်းပြီးတော့ထုတ်လုပ်လိုက်တဲ့ဥပါဒနဲ့ခန္ဓာဆိုရဲအကျိုးဆက်ကြီးကတော့ကျန်နေသေးတယ်လေ။အကျိုးဆက်ကြီးကျန်နေတယ်။အဲ့ဒီငြိမ့်သွားတဲ့အချိန်မှာအဲ့ဒါကိုစာပေက ယသောဗျာဘောရိပင်မှာရတဲ့နိဗ္ဗာန်ကိုတဥပါရိတေတာနိဗ္ဗာန်လို့ခေါ်တယ်။တဥပါရိတေတာဥပါရိဆိုတာကံလို့ကိလေသာတို့ကနေထုတ်လုပ်ထားတဲ့အကျိုးတရား။တေတာဆိုတာကျမ်းနေတာ။ယသောဗျာရဲ့ခန္ဓာကိုယ်စဉ်းစားကြည့်လိုက်။အတွေ့အတာစတဲ့ကိလေသာတွေကငြိမ့်သွားတာ။ထိုကိလေသာတွေနဲ့ကံတွေနဲ့အတိတ်ကထုတ်လုပ်ပေးထားတဲ့ဝိပတ်တိ ကံစားယုတ်တွေဒါတွေကျမ်းနေဘူးလား?
ကျမ်းနေပါဗျာ။
ကျမ်းနေတယ်။ ငြိမ့်သွားတာကအတွေ့အတာပဲငြိမ့်သွားတယ်။ကြည်ယဟန္တာဖြစ်သွားပြီဆိုလို့ရှိရင်ရတ္တဝေရတ္တဘုရားများလို့ယဟန္တာဖြစ်သွားတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာရာဂကုန်သွားတယ်ဒေါသကုန်သွားတယ်မောဟကုန်သွားတယ်အဓိကအားဖြင့်ကိလေသာတွေကုန်သွားတယ်သို့သောမြတ်စွာဘုရားမှာကံရဲ့အကျိုးဆက်ဖြစ်တဲ့ရုပ်ခန္ဓာကိုယ်ကြီးလည်းရှိသေးတယ်။ကံရဲ့အကျိုးတရားဖြစ်တဲ့ဝိဘက်တွေလည်းရှိသေးတယ်၊စိတ်တွေလည်းရှိသေးတယ်။အာယုံ၅ပါးကိုခံစားဖို့ဆိုတဲ့မျက်စိနာနာလျာကိုယ်တွေရောမရှိဘူးလား။ရှိတယ်။အဲတော့မျက်စိကလည်းအဲ့ဒီရှိနေသည့်အတွက်ကြောင့်ကောင်းတာလည်းမြင်တာပဲ၊ဆိုးတာလည်းမြင်တာပဲ။နားရှိနေသည့်အတွက်ကြောင့်ကောင်းတဲ့အတန်လည်းကြားတာပဲ၊မကောင်းတဲ့အတန်လည်းကြားတာပဲ။နှာခေါင်းရှိနေသေးသည့်အတွက်ကြောင့်ကောင်းတယ်မကောင်းတယ်အနံ့နန္ဒာပဲရှားရှိနေသေးသည့်အတွက်ကြောင့်ကောင်းတဲ့အရာသာမကောင်းတဲ့အရာသာသိနေသေးတာပဲခန္ဓာရုပ်ခန္ဓာကိုယ်ကြီးခန္ဓာကိုယ်ကြီးကာယကြီးရှိနေသည့်အတွက်ကြောင့်အထီးတွေ့တွေကိုလည်းသိနေသေးတာပဲဝိဘက်စိတ်တွေရှိနေခြင်းကြောင့်စိတ်တွေရသောဗျာတဏ္ဍမှာဝိဘက်စိတ်တွေတို့ကရိယာစိတ်တွေတို့ဒါတွေရှိနေသေးသည့်အတွက်ကြောင့်သိစရာအာယုတွေကိုလည်းသိနေသေးတာပဲသက္ကုဝိညာဉ်စိတ်တွေဖြစ်တယ်ဘုရားတဏ္ဍာမှာသောတာဝိညာဉ်စိတ်တွေဖြစ်တယ်ကာဏဝိညာဉ်စိတ်တွေဖြစ်တယ်မဖြစ်ဘူးလားဖြစ်ပါပါဘုရားအေးအဲ့ဒီလိုခံစားမှုတွေကလည်းရှိနေသေးတာပဲယသောဘုရားတဏ္ဍာမှာခံစားမှုတွေရှိကောင်းတာဆိုရင်ကောင်းတဲ့ခံစားမှုသွားပြီးတော့ယသောဘုရားတို့ယဟန္တာတို့ကတစ်တုံးကြီးလိုဖြစ်သွားတာမဟုတ်ဘူးနော်မှန်ပါပါဘုရားကောင်းရင်ကောင်းတယ်လို့သိတယ်မကောင်းရင်မကောင်းဘူးလို့သိတယ်မတိရလာအောင်ဖြစ်သွားတာမျိုးမဟုတ်ဘူးတက္ကပညာတော့မှာမြတ်စွာဘုရားကအိဏ္ဍတာလဆိုတဲ့လိုင်ကူထဲမှာတရင်သုံးနေတယ်အဲဒီလိုတရင်သုံးနေတဲ့အခါကျတော့လူရောက်လာတော့ဆိုလို့ရှိရင်ပိသတိခန္ဓာအဆောင်လေးပိုက်ပြီးရောက်လာဘုရားရဲ့အနီးပါးမှာခလန်းလန်းကဘုရားကြောက်တဲ့နေရာမှာသူကတချင်းဆိုပြီးတော့စောင်းတည်တယ်သူဆိုတဲ့တခြင်းကဖရာကုံတရားကုံတန်ခါကုံနဲ့ပတ်သက်တဲ့တခြင်းလည်းပါတယ်။သူ့ရဲ့ကာမစိတ်အာယုန်တွေနဲ့ပတ်သက်တဲ့တခြင်းလည်းပါတယ်ပေါ့။နော်ခုခေတ်လိုပြောရင်အချစ်တခြင်းလည်းပါတယ်ပေါ့။အဲ့ဒါတွေကိုဆိုပြီးတော့သူတီးတာ။သူတီးလို့ပြီးရတဲ့အခါကျတော့မြတ်စွာဘုရားကပြောတော့ဆိုပိသတိခါရမင်းတခြင်းနဲ့စောင်းနံကလိုက်လျောပါပြီတဲ့ပြော။ကြာတိလို့ပေါ့ခံစားရလို့ပေါ့မဟုတ်ဘူးလားခံစားနားလေသို့တော်မြတ်စွာဘုရားကဒီတီးစမ်းမအောင်ကွာနော် MP3 လေးနဲ့တွင်းထားပြီးတော့ခဏခဏနားထောင်မယ်ဆိုတဲ့စိတ်ရှိရဲ
့
ရှိပါဘူးအဲ့တော့တွေ့တာမှုတော့မရှိဘူးကောင်းတယ်ကိုကောင်းတယ်လို့တော့သိလိုက်ဟုတ်ကဲ့ဒါမှမဟုတ်ဒီချက်စာအုပ်တွေရေးတယ်ယသောဗျာကအလှအပကိုအတိမတ်ပြုတယ်ဗုဒ္ဓဇင်းအန်ဘျူတီဆိုတဲ့စာအုပ်လေးဆောင်းပါးလေးကြီးကျွန်တော်အစေးလေးရေးထားတာရှိတယ်ဗုဒ္ဓဇင်းအန်ဘျူတီယသောဗျာကအနိစ္စဒုက္ခအနတ္တအတုပါတွေခေါ်တယ်ဆိုတော့အလှအပကိုအတိမတ်မပြုဘူးလို့ဒီလိုယူဆဘုရားဘာသာဟာအမြဲတမ်းအဆိုးဘက်ကပဲကြည့်တယ်ဒီလိုပုံပေါ်ရဲ့အမြင်ဆောင်မဟုတ်ဘူးလာရင်လာတယ်ပဲမလာရင်မလာဘူးပဲဒီလိုအမှန်တိုင်းမြင်တာကိုပြောတာနော်မှန်ပါဗျာတမင်ရှုပ်ချတာမှမဟုတ်ပဲနဲ့လူရဲ့ခန္ဓာကိုယ်မှာမမြဲတာကိုမမြဲဘူးလို့ပြောတာမတည့်တယ်တာကိုမတည့်တယ်ဘူးလို့ပြောတာကဲတကယ်စဉ်းစားကြည့်တော့လူခန္ဓာကိုယ်သဘာဝကတကယ်တည့်တယ်တာမှဟုတ်မှာမဟုတ်ပဲနဲ့မှန်ပါဗျာမိကလိမ့်ပြီးတော့အနတ္တတွေချက်ထားလို့အဲ့ဒီကအနတ်ထွက်တာပဲဥစ္စာခန္ဓာကိုယ်ကပဲဒီအနတ်ကမွေးတာမှမဟုတ်မှာမဟုတ်ပဲနဲ့အရှိကိုပဂတိကိုဝိကတိနဲ့ဖုံးထားတာလေဟုတ်တယ်မဟုတ်လားလူတွေနေ့စဉ်ဖုံးနေတာနို့ဆိုတဏ္ဍခါးတွေပဲရောင်းရမယ်အဲ့တော့လူတွေကကိုယ့်နတ်ကိုအပေါ်ရည်လေးနဲ့ဖုံးပြီးတော့ထားနေကြအစင်တစားနဲ့မလှလှအောင်ပြင်ပြီးတော့ဖုံးနေကြအဲ့တော့မြတ်စွာဘုရားကပဂတိကိုပြောတာလေအဲ့တော့မြတ်စွာဘုရားကလာတာကိုလာတယ်လို့အတိအမှန်ပြုပါတယ် appreciate လုပ်တယ်ခေါ်တာပေါ့ဘုရားဘာသာ appreciate လုပ်တယ်ဒီဘုရားဖြစ်သွားတဲ့အခါမှာကောင်းတာဆိုရင်ကောင်းတဲ့
အရာနာမှန်တိတဲ့ခံစားရတယ်မကောင်းတာဆိုရင်မကောင်းတဲ့အရာတမှုတိုးတိုးမျက်စောပြားမှာတွေ့တာမှုဆိုတဲ့တဏ္ဍာမပါတော့မုန်တိမှုဆိုတဲ့ဒေါသတဏ္ဍာတော့ဘာဖြစ်လို့မလာတော့ဆိုရင်အပြစ်ဘက်ကအာယုန်ကြီးရဲ့အနေထားကိုကောင်းပိုင်ပိုင်နိုင်နိုင်နားလည်သွားပြီလူတွေကနားမလည်ဥစ္စာပါလို့ဆိုလှည့်စားထားတာကိုခံနေရတာလေ မေကချေပြီးတော့လှည့်စားထားတဲ့ကာလမျိုးမျိုးနဲ့လှည့်စားထားတဲ့အဲ့ဒါကိုအဟုတ်မှန်တာဟုတ်အတုအယောင်အနတ်နေနဲ့လှည့်စားထားတယ်အဲ့ဒါကိုအဟုတ်ထင်တယ်ဒါကတဘာဝအစစ်အမှန်ဆိုတာကိုပရိညာတပိုင်းခြားပြီးတော့သိပြီးသားဖြစ်ပြီးအပြင်ကတဘာဝတွေကိုကုန်နားလည်ထားပြီးအပြင်ကနားလည်ထားရုံနဲ့မကဘူးအတွင်းကလည်းအစ္ဆဒါကရှင်းနေပြီ တွေ့တာပဲလောဘဆိုတာမရှိဘူးမုန်တိမဲ့ဒေါသဆိုတာမရှိဘူးဉာဏ်နဲ့ကိလေသာတွေမရှိဘူးဆိုတော့အတွင်းကလည်းရှင်းအပြင်ကလည်းရိုးစင်းနေပြီအတွက်ကြောင့်ကောင်းရင်ကောင်းတဲ့လူမြင်မယ်မကောင်းရင်မကောင်းတဲ့လူမြင်မယ်ခံစားနားလည်မှုကတော့ရှိတယ်သို့တော်ရဲ့ဆော့ပြားရဲ့ခံစားချက်ဒီလောဘမပါဘူးဒေါသမပါဘူးကိလေသာမပါတဲ့ခံစားချက်ပဲဘယ်လိုမြင်ကြမှာလဲစဉ်းစားကြည့်လိုက်ပေါ့နော် ပူလောင်တယ်ဒေါသတွေပါလာလို့ရှင်ပူလောင်အဲ့ဒါတွေမပါဘဲနဲ့ရှိကိုရှိတိုင်းသိတဲ့ခံစားချက်နဲ့ခံစားတာဟောမြတ်စွာဘုရားတဏ္ဍမှာဝိရိယအောင်အတိညာပေါင်းလိုက်တဲ့အချိန်မှာရာဂတွေကုံသွားတယ်ဒေါသတွေကုံသွားတယ်မောဟတွေကုံသွားတယ်အဲ့ဒီရာဂဒေါသမောဟတွေကုံသွားနိုင်တာနိဗ္ဗာန်ကိုအာရုံပြုဆိုက်ရောက်သွားတဲ့အချိန်မှာကုံသွားတာဖြစ်လို့နိဗ္ဗာန်ကိုအာရုံပြုလို့ကုံတယ်လို့ပြော အဲ့ဒီကုံသွားတဲ့အချိန်မှာဒါကိုအာယုံပြုပြီးကုံသွားလို့မြတ်စွာဘုရားမျက်မှောက်ပြုတာကိလေသာနိရောဓကိလေသာချုပ်ငြိမ်းတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုတယ်လို့ပြောအဲ့ဒီအဲ့ဒီမျက်မှောက်ပြုတဲ့နိဗ္ဗာန်ကိုပဲသဥပါတိဒေတာနိဗ္ဗာန်တဲ့ဥပါတိလို့ဆိုတဲ့ကံကိလေသာတွေကထုတ်လုပ်ထားတဲ့အကျိုးတရားတွေကဒေတာကျမ်းနေသေးတယ် အဲ့ဒီကျမ်းနေတဲ့အချိန်မှာပြောရတဲ့နိဗ္ဗာန်မျိုးကိုသဥပါတိဒေတာနိဗ္ဗာန်လို့ခေါ်တာ။အကျမ်းမြင်ဆိုလို့ရှိရင်ခန္ဓာကိုယ်ကြီးရှိနေတဲ့အချိန်မှာကိလေသာတွေကုံသွားတဲ့ပထမရတဲ့နိဗ္ဗာန်ဒါသဥပါတိဒေတာနိဗ္ဗာန်ပဲ။ခန္ဓာတွေကတော့ရှိနေတော့ပဲကိလေသာဖြစ်တဲ့နေရာတွေကတော့ကျမ်းနေတော့ပဲ။သို့တော့ကိလေသာကမရှိတော့ဘူး။ဟောသဥပါတိဒေတာနိ အဲ့ဒီကုံသွားတဲ့ကိလေသာကြီးဖျားခန္ဓာမှာကုံတာဖြစ်တော့ကြောင့်နိဗ္ဗာန်ကလည်းကိုယ်တွဲမှာရှိတယ်လို့ပြောတာနော်သို့တော့ဒီလိုလဲသွားမယူနေဦးနိဗ္ဗာန်ကဘယ်ထဲမှာရှိနေတယ်လို့လဲသွားယူနေနေဦးဒါကြတော့နိဗ္ဗာန်လိုက်ပြီးဘယ်ထဲရှာနေဦးလဲဟောနောက်တစ်ခုကအဲ့ဒါသောဥပါတိဒေတာနိဗ္ဗာန် နောက်စားတော့မြတ်စွာဘုရား၄၅ဝါကြာပြီးတဲ့နောက်တက်တော်ရှင်းဆက်ရောက်တဲ့အခါကျတော့အဲ့ဒီခုနကကျွင်းကြံနေတဲ့ကံကိလေသာတွေကထုတ်လုပ်ထားတဲ့ဝိဘက်ကမ္မဇာယုတ်ဆိုရင်ရုံဏခန္ဓာကြီးကအဲ့ဒီအချိန်မှာချုပ်ငြိမ့်သွားတယ်ချုပ်ငြိမ့်သွားတော့နောက်ထပ်အကြောင်းတွေကလည်းပြတ်သွားသေးတယ်ကြောင့်နောက်ထပ်ပရိသေရိနဲ့ဆက်လာတာမရှိတော့ဘူး ကံတရားရဲ့အကျဉ်းချံဖြစ်တဲ့ဝိပ္ပစိတ်တွေလည်းချုပ်သွားတယ်စိတ်တွေချုပ်သွားတယ်ကမ္မဇာယုတ်တွေအားလုံးချုပ်သွားတယ်နောက်ဆုံးမြတ်စွာဘုရားမှာကြားရင်ထာမှာကြားတော့ဆိုဥဒ္ဒဆာယုတ်ကိုကြားတော့အဲ့ဒီလိုကံနဲ့ပတ်သက်တဲ့ဝိပ္ပနာမခန္ဓာတွေယုတ်ခန္ဓာတွေကမ္မဇာယုတ်တွေချုပ်သွားတဲ့အချိန်မှာမြတ်စွာဘုရားမျက်မှောက်ပြုသွားတဲ့နိဗ္ဗာန်ကိုတော့အနုပါတိဒေတာနိဗ္ဗာန် အဲ့တော့သဥပါတိဒေတာနိဗ္ဗာန်ဆိုတာမျက်မှောက်ပွားမှာသိရတာဘဝကိုဆောင်ကျင်းတတ်တဲ့တဏှာပြတ်သွားတာကိုဆိုလိုတယ်တရားအနုပါတိဒေတာနိဗ္ဗာန်ဆိုတာတံပရာယိကတေတိအချမဲ့လို့ဒီလိုပြောပါဦးဒါကြောင့်မို့တံပရာယိကလို့ဣတိဟုတ်ပါဠိတော်မှာသုံးတာဣတရာပနာတံပရာယိကအနုပါတိဒေတာနိဗ္ဗာန်ကတံပရာယိက ဝိပ္ပနာမခန္ဓာတွေကုန်ချုပ်သွားတဲ့အခါကတ္တတရုပ်တွေကမ္မဇာယုတ်တွေချုပ်သွားတဲ့အခါမှာရတဲ့နိဗ္ဗာန်အဲ့ဒါကြတော့ဘဝပါချုပ်သွားပြီလို့ဆို ဘဝလို့ခေါ်တာကဒီကံတွေရဲ့အကျိုးဆက်တွေကံတွေနဲ့အကုန်ပေါင်းပြီးတော့ဘဝလို့ခေါ်ထားတာလေကမ္မဘဝဥပပတ္တိဘဝဘဝလို့ခေါ်ထားတာကိုအဲ့တော့အဲ့ဒါတွေချုပ်ငြိမ်းသွားတာဟာဒါနိဗ္ဗာန်ပဲသဥပါရိဒေသနိဗ္ဗာန်အနုပါရိဒေသနိဗ္ဗာန်လို့ဩနိဗ္ဗာန်နှစ်ခုရှိရှုထောင့်အားဖြင့်ပြောတာနိဗ္ဗာန်နှစ်ခုရှိတယ်လို့ပြောကြတာဖြင့်နိဗ္ဗာန်ကိုဘယ်လိုမျက်မှောက်ပြုပြန်လဲနိဗ္ဗာန်ကိုမျက်မှောက်ပြုပုံပြုနည်းကဘယ်လိုနိဗ္ဗာန်ပြုမျက်မှောက်ပြုလဲလို့ဆိုနိဗ္ဗာန်ကိုမျက်မှောက်ပြုချင်လို့ရှိရင်မလုပ်ရမလဲဆိုတပ္ပဏချင်းစဉ်ကျင့်ပြီးတော့သွားတဲ့ပုဂ္ဂိုလ်ကတလိုင်းတပ္ပဏချင်းစဉ်ပြီးရင်ဝိပဿနာကိုသွားရမယ်ဝိပဿနာသွားပြီးတော့မှဝိပဿနာကအဆင့်မြင့်သွားပြီဆိုမှဒီလမ်းရောက်မယ်ပြောင်းလို့မရဘူးတပ္ပဏကစကြင်စသို့မဟုတ်ဝိပဿနာကိုတိုက်ရဲစကြင်စနီးနှစ်တွယ်ရှိတယ်ပေါ့တပ္ပဏချင်းစဉ်ကိုကျင့်ပြီးရင်ထိုတပ္ပဏချင်းစဉ်ရဲ့အချိန်ဝါတွေကိုယူပြီးတော့ထိုတပ္ပဏချင်းစဉ်ကရလာတဲ့တပ္ပဏချင်းစဉ်ထဲမှာဖြစ်တဲ့စံတရားထဲမှာပါတဲ့တရားတွေကိုရှုနိစ္စဒုက္ခတတ္တရှုအဲ့ဒါဝိပဿနာပဲရှုပြီးတဲ့အခါကျတော့ခုနကနိစ္စဒုက္ခအနတ္တဆိုတဲ့သင်္ခါရအာယုန်ကြီးချုပ်ဆုံးသွားတဲ့အခါကျတော့သင်္ခါရတွေကင်းသွားတယ်ဝိသင်္ခါရဆိုတဲ့နိဗ္ဗာန်ကိုအာရုံပြုနိဗ္ဗာန်ကိုအာရုံပြုတဲ့အခါကျတော့မှဆရာဆရာကိလေသာတွေကိုမက်ကပယ်ရှားပြီးသားဖြစ်သွားတယ်အဲ့ဒီလမ်းနဲ့သွားနိဗ္ဗာန်မြတ်မောပြုခြင်းလို့ရှိဒီချက်စဉ်နဲ့ပဲသွားကဲဆိုပါစို့ပုဂ္ဂိုလ်တရားမှာတပ္ပဏချင်းစဉ်ကနေသွားကြည့်တယ်ဘယ်လိုသွားမလို့ဆိုတော့ဇာယအောင်တနည်းပြောခဲ့တယ်လို့စိတ်ကိုအာယုန်တစ်ခုနဲ့လေးကျင့်မယ်အာယုန်လေးတစ်ခုနဲ့လေးကျင့်မယ်ဘုရားလုံးတတိနဲ့လေးကျင့်မလားထွက်လေဝင်လေနဲ့လေးကျင့်မလားဘာနဲ့ပဲလေးကျင့်လေးကျင့်ကပ္ပဏအာယုန်တစ်ခုနဲ့စိတ်ကိုလေးကျင့်လိုက်လေးကျင့်လိုက်လို့ရှိရင်ထိုအာယုန်ပေါ်မှာစိတ်ငြိမ်ကြသွားသမာဓိတွေရသွားမယ်ပေါ့အဲဒီလိုသမာဓိတွေကအချိန်ဝါကောင်းသွားလို့ဥစ္စာသမာဓိဇာနာကတ်သွားတဲ့အချိန်မှာဖြစ်စေသို့မဟုတ်ဇံရသွားပြီးတဲ့နောက်မှာဖြစ်စေထိုဇံကနေထပြီးတဲ့အခါထိုဇံထဲမှာပါလာတဲ့ဝိတေတို့ဝိသရာတို့ပိဋိတို့ဒုက္ခတို့ဧကကရာတို့မိမိစိတ်ထဲမှာထေပေါ်ရာဖြစ်တဲ့နန္တရားတွေရဲ့သဘာဝကိုရှုနာတရားရဲ့သဘာဝကိုရှုတယ်ဆိုတဲ့နေရာမှာဘာကိုရှုရမှာတော့ပထမဆုံးဆိုရင်သဘာဝလက္ခဏာကိုအရင်ကြည့်ရမယ်။တရားကိုရှုတယ်ဆိုတာသဘာဝလက္ခဏာကနေကြည့်ရမယ်။ဥပမာပဲပထဝီကိုမြင်တယ်ဆိုတာပထဝီရဲ့သဘာဝလက္ခဏာဘာလို့ဆိုလို့ရှိရင်ထတ္တလက္ခဏာခက်မာတယ်အတုံးခက်ဖြစ်တဲ့သဘောပျော့ခြင်းသဘောမာခြင်းသဘောအဲ့ဒါပထဝီရဲ့လက္ခဏာပဲ။ပူရဲအေးရဲကဒီစောရဲ့သဘောလှုပ်ရှားတဲ့တွန့်ကန်ရဲ့ဝါရောရဲ့သဘောခွဲစည်းရဲ့ယူစည်းရဲ့ဆိုတဲ့သဘောကအာဘောရဲ့သဘောဆိုဟောအဲ့ဒီသဘာဝလက္ခဏာတွေကိုအရင်ကြည့်လို့သဘာဝလက္ခဏာတွေကိုမိတာသင်္ခါရတရားကိုမြင်တယ်လို့ဆရာဆရာတရားကိုသိတယ်လို့ပြောနန္တရားကိုကြည့်မယ်ဆိုရင်ဝိတက်တိစိတ်ကိုအာယုန်တို့တင်ပေးတဲ့လက္ခဏာရှိတယ်။ဝိသရကအာယုန်ပေါ်မှာလက်လဲပြီးတော့နေတတ်တဲ့သဘာဝရှိတယ်။ပိဋိကအာယုန်ပေါ်မှာနှိမ့်ချခြေနဲ့နေတဲ့သဘောရှိတယ်ဆိုတော့အဲ့ဒီသဘာဝလက္ခဏာလေးတွေကိုရှုရမယ်။အဲ့ဒီရှုလိုက်လို့ရှင်သဘာဝလက္ခဏာကိုရှုလိုက်ခြင်းဒီပင်လေအဲ့ဒီတရားကိုတွေးရှိခြင်းပဲဖြစ်တယ်ပေါ့။အဲ့ဒါအစင်မှန်ကိုတွေးရှိခြင်းပဲ။မိမိတဏ္ဍာမှာဖြစ်နေတဲ့တရားတွေအစစ်အမှန်ကိုတွေးရှိသွားအဲ့ဒီလိုတွေးရှိသွားတဲ့အခါကျတော့ဒီလိုဖြစ်နေတဲ့သဘာဝတရားတွေရဲ့အကြောင်းတွေကိုစဉ်းကျင်စဉ်းစားလိုက်တဲ့အခါဆိုင်ရဆိုင်ရအကြောင်းတရားတွေကိုလည်းပဲတွေ့မြင်လာတယ်အထူးသဖြင့်တော့မျက်မှောက်တွေ့နိုင်တာအနိကဆုံးအကြောင်းလေးတွေကိုတွေ့လာနိုင်တယ်ဆိုပါလို့စကုဝိညာဉ်စိတ်ကလေးကိုရှုမှတ်တဲ့အချိန်မှာဆိုရင်တော့ဘုသက္ကုဒါရဝိသိမှာဖြစ်တဲ့စိတ်တွေကိုရှုမှတ်လိုက်မယ်ဆိုရင်ရူပယုံနဲ့သက္ကုပဒါရယုံတို့ဆုံလို့ဒါလေးကဖြစ်လာရတာလို့ဆရာဆရာအကြောင်းလေးတွေပါသိတာပြီးရပိုထင်ရှားတာပြောမယ်ဆိုလို့ရှင်အာနာပါနဆိုတော့ထွက်လေဝင်လေကနေပြီးတော့ကြည့်လိုက်မယ်
ဝိပဿနာရှုဒီကနဲ့ရှုမယ်ဆိုရင်ခက်လေဝင်လေတွေကိုတေချာအာရုံစိုက်ပြီးတော့လေ့လာကြည့်မယ်ဆိုလို့ရှိရင်ရှုသွင်းလိုက်တဲ့လေရေမှုတ်ထုတ်လိုက်တဲ့လေရေလေးနှစ်ခုရှိနော်အဲ့ဒီလေကဘယ်နေရာမှာထိသွားတော့ဆိုနာဒီယာလေးတွေမှာထိရှုသွင်းတဲ့နေရာမှာလည်းပဲနာဒီယာလေးမှာထိသွားတယ်မှုတ်ထုတ်လိုက်တဲ့နေရာမှာလည်းပဲချိန်ထုတ်လိုက်ရင်လည်းနာဒီယာမှာထိသွားအဲ့ဒီထိတဲ့အချိန်လေးမှာကြည့်လိုက်လို့ရှိရင်ဘယ်နှခုလုံးဆိုလို့ရှိရင်အဲ့ဒီလေလေးကတခုလေထိတဲ့နေရာလေးကတခုထိမှန်းသိလိုက်တာလေးကတခုဘယ်နှခုဖြစ်သွားသုံးခုဖြစ်သွားအနည်းဆုံးသုံးခုရှိတယ်ဆိုတာကိုယ်ကိုယ်ပြန်ပြန်သိဖို့အရင်တော့မသိတာဒီလိုသိတာမဟုတ်ဘူးတက်ရှုနေတယ်လို့ပဲလုံးပြောချင်းပြောမယ်ပေါ့နော်ခုကအစိမ့်လိုက်အစိမ့်လိုက်သိတော့သင်္ခါရတရားတွေကိုကြည့်တဲ့အခါကျဟောလေးလေးရဲ့သဘောကလည်းပဲလှုပ်ရှားနေတဲ့သဘောလေးဆိုတော့ဒီအဲ့ဒီလှုပ်ရှားတာလေးကလာထိလာတဲ့အခါကာယပတ္တရာကလည်းအဲ့ဒီလှုပ်ရှားမှုဆိုတဲ့ဖုဒ္ဓဘာအာယုလေးကိုခံယူတဲ့သဘောလေးသိလာအဲ့ဒီငခုဆုံပြီးလို့ထိတိစိတ်လေးပေါ်လာတာဆိုတော့သိလာတယ်တခုနဲ့တခုသဘာဝချင်းတူရဲ့လားအေးမတူတဲ့သဘာဝလေးသုံးခုဖြစ်ခိုက်ဖြစ်ခိုက်ကလေးတွေမှာမြင်လာပြီဆိုလို့ရှိရင်အဝါယောဒါဆိုတာဝါယောဖုဒ္ဓဘာယုံပဲအဲ့ဒီဝါယောဖုဒ္ဓဘာယုံကကာယပတ္တရာဆိုတဲ့နာတိပြားလေးကိုလာထိလို့ထိတိစိတ်ဆိုတာဖြစ်ရတာလို့ဆိုတော့ထိတိစိတ်ကလေးကအကျိုးတရားဝါယောဖုဒ္ဓဘာယုံနဲ့ကာယပတ္တရာလေးကအကြောင်းတရားလို့ဟောအကြောင်းနဲ့အကျိုးဟာတည်တာအဲ့ဒီလိုဝါယောဒါလေးကယုတ်တရားဝါယောဒါလေးရဲ့ထိရဖြစ်တဲ့နာတိပြားလေးကနန္တရားအဲ့ဒီငါကူပေါင်းစပ်လို့သိလာတဲ့အတိလေးရဲ့အထီမှန်သိတဲ့အတိလေးရဲ့နန္တရားဆိုတော့ခွဲလိုက်လို့ရှိရင်ယုတ်နဲ့နန္တရဲ့ဆိုပြီးတော့ကွဲသွားအရင်တော့လို့ငါလို့ပြောတာမဟုတ်တော့ငါလို့ပြောတာမဟုတ်ရှူတဲ့လေလေးရဲ့နာတိရားလေးရဲ့သူ့နာမည်နဲ့သူဖြစ်သွားငါလို့လုံးဝပြောတော့အဲ့ကြနော်သူ့သဘာဝတရားလေးတွေသူ့ရဲ့သဘာဝလက္ခဏာလေးတွေကိုတွေ့တော့တွေ့တော့ပြီးတဲ့အခါကျတော့ခေါင်းကဆိုင်းရဆိုင်းရအကြောင်းတရားလေးတွေကိုမြင်သွားတယ်မြင်ပုံမြင်ဤဟုတ်တာအချင်းညို့ပြောပြတာတခြားမှာလည်းပဲဒီလိုမြင်ရမယ်ဆိုတာကိုပြောတာနော်အဲ့ဒီမှာနာမရူပပရိစ္ဆေဒဉာဏ်ဆိုတာအဲ့ဒါပြောတာဟောဒါကယုတ်သဘောတရားဒါကနံသဘောတရားလို့ကွဲကွဲပြားပြားသိတော့ဘယ်လိုကြောင့်ယုတ်ဘယ်လိုကြောင့်နံလို့ခေါ်လို့ဆိုထိတဲ့လေလေးရတယ်သူငါနှာခေါင်းထိတာပါလားလို့ထိတဲ့လေလေးရမသိဘူးနှာခေါင်းကလည်းလေလေးရငါထိသွားတယ်ဆိုတာမသိဘူးသိတာကစိတ်ကသိတယ်အဲ့ဒီလေမတိတတ်တာကယုတ်တိတာကနန်းဆိုဟောကွဲသွားဘူးလားကွဲပါဘူးအေးအဲ့ဒီလိုကွဲသွားလို့ရှိရင်အလားတူတွေပဲဉာဏ်ဓာတ်တွေလည်းဒီလိုကွဲဖို့လို့လေပေါ့အဲ့ဒီလိုယုတ်တဲ့နန်းလည်းကွဲသွားရင်နဝရူပပရိစ္ဆေဒဉာဏ်နဝရူပပရိစ္ဆေဒဉာဏ်ရပြီးတော့ခုနကအကြောင်းတရားကိုမှထည့်သွင်းပြီးတော့စဉ်းစားနိုင်လာလို့ရှိရင်ဉာဏ်လာလို့ရှိရင်ပစ္စယပရိက္ခဉာဏ်ပစ္စယပရိက္ခဉာဏ်မြင်လိုက်တာနဲ့တည်းနဲ့ကင်ခာဝိတရဏဝိတုဒ္ဓိတန်တရားတွေကင်းစင်သွားတယ်ဆိုတာဖြစ်တယ်ပဲလတန်တရားတွေတော့ဆိုရင်ငါဖြစ်အောင်ပါလားဆိုတာလည်းမရှိတော့မဖြစ်တော့ဘူးလားလို့လည်းပြောစရာမရှိတော့ဘာလို့လဲဒီအကြောင်းဒါရှိဒါဖြစ်နေလို့ဒါဖြစ်နေတာဆိုတာမြင်သွားပြီလေလေးကနာတိယထိလို့ထိသည့်စိတ်လေးပေါ်လေတာဆိုတာမြင်သွားပြီအဲ့ကြောင့်ငါဖြစ်အောင်ပါလားမဖြစ်တော့ဘူးလားလို့မေးစရာအကြောင်းရှိတော့ဘူးလေလေးကနာတိယထိရင်ထိသည့်ပေါ်အောင်ပါပဲဟုတ်ကဲ့ဒါရှိလို့ဒါရှိနေတယ်ဆိုတာကိုဖြည်းဖြည်းရှားရှားကြီးသိသွားဒါရှိလို့ဒါရှိတယ်ဆိုတာဒီအကြောင်းရှိလို့ဒီအကျိုးရှိတယ်ကိုပြောတာเนาะအဲ့ဒီလိုမြင်သွားလို့ရှင်ဒါပစ္စယပရိက္ခဉာဏ်မြင်ပုံလေးပေါ့အဲ့ဒီကနေတဆင့်တက်သွားတဲ့အခါတိနေတဲ့ဒီသဘာဝတရားလေးတွေကိုပဲဆက်လက်ပြီးတော့အတိညာနဲ့ပွတ်တိုက်ပြီးအာယုံကိုစိတ်နဲ့ဆက်ပြီးတော့လေ့ကျင့်လိုက်တဲ့အခါကျတော့သူကမမြဲတဲ့သဘောလေးတွေပါမြင်လာတယ်ထိလိုက်တဲ့အခိုက်ကလေးနဲ့ထိလိုက်ပြီးတဲ့မှာတိလိုက်တဲ့အခိုက်ကလေးတိလိုက်တဲ့အခိုက်ကလေးပြီးရင်ပျောက်သွားတယ်နောက်ထပ်တစ်ခါထိလိုက်တဲ့အခိုက်ကလေးပေါ်တဲ့အခါတိလိုက်တဲ့အခိုက်ကလေးပေါ်လာပြန်တယ်ပေါ်လာပြီးရင်ပျောက်သွားပြန်တယ်ထွက်တဲ့ကတည်းကထိတယ်တိလိုက်တယ်ပျောက်သွားပြန်ပြီးဝင်တဲ့ကတည်းကထိတယ်တိလိုက်တယ်ပျောက်သွားပြန်ပြီးဇုံတွဲဇုံတွဲပြက်ပြက်သွားတာလေးပါမြင်လာလို့ရှိရင်ဒါမမြဲတဲ့အနိစ္စသဘောတရားဆိုတာမြင်လာပေါ့အဲ့ဒါကိုအတိညာနဲ့ဆက်လက်ပြီးတော့
ဒီညာနဲ့တမာတိစွာရီနဲ့တတိစွာရီနဲ့ဆက်လက်ပြီးအလုံးလုံးတဲ့အခါကျတော့ဥရိယဗျာညာဖြစ်ပြမှုဆိုတာတွေကိုမြင်လာတခြားတဲ့ခါရတွေလည်းအဲ့ဒီလိုမြင်လာဖြစ်ပြမြင်လာပြီဖြစ်ပြမြင်လာတဲ့အခါနောက်ဆုံးဆက်ပြီးရှုတဲ့အခါကျတော့နောက်ဆုံးကျတော့ဖြစ်ထာကိုတောင်မှမကြည့်တော့ဘူးပြတ်သွားတာတွေကြီးပဲလင်းမြန်းလာတဲ့အခါကျတော့အပြည့်တွေကြီးပဲမြင်လာတယ်သင်္ခါရတရားတွေဟာပြတ်တာတွေကြီးပဲဆိုတော့မဖြစ်လာဘူးကြောက်စရာကောင်းတယ်လို့စိတ်ထဲမှာဖြစ်လာအမြဲတမ်းကြီးအချိန်အဟုန်နဲ့ပြည့်နေတာတွေမြင်တော့ကြောက်စရာကောင်းတယ်လို့ဖြစ်လာတယ်ကြောက်စရာကောင်းလို့ဖြစ်လာသည့်အတွက်ကြောင့်သင်္ခါရတရားတွေပုံမှာစိတ်ပြည့်လာတယ်စိတ်ပြည့်လာတော့ဒီသင်္ခါရတရားတွေကလွတ်ချင်လာတယ်လွတ်ချင်လာတော့လွတ်ရလို့ကြောင်းလမ်းစားလိုက်ရှာပဲလမ်းစားရှာပြီးတဲ့အခါကျတော့ဩသင်္ခါရတရားတွေပုံမှာအရင်တော့စိတ်ပြည့်နေတာလို့ဒီချစ်ခင်ခဲ့တာတွေလို့စိတ်ပြည့်တာတွေလို့ဒါတွေကနေလွတ်သွားပြီးတော့သူ့ရဲ့သဘာဝတသက်ကလေးကိုရှုနိုင်တဲ့အသိဉာဏ်မျိုးတော့ပေါ်လာတာအဲ့ဒီပေါ်လာတာကျတော့သင်္ခါရုပ္ပခဏ်ဉာဏ်လို့ခေါ်တယ်အသိဉာဏ်ရင့်သွားပြီဆိုလို့ရှိရင်ကြောက်စရာကောင်းတယ်လို့လည်းမတွေးတော့ဘူးမုန်းစရာကောင်းတယ်လို့လည်းမတွေးတော့ဘူးနှစ်သက်စရာကောင်းတယ်လို့လည်းမတွေးတော့ဘူး။ဟောဒါသူ့သဘာဝပဲလို့သဘာဝအရှိကိုသိနေတဲ့အဆင့်ရောက်သွားရင်သင်္ခါရဥပေက္ခဉာဏ်လို့ခေါ်တယ်เนาะသင်္ခါရဥပေက္ခဉာဏ်တဲ့အဲ့ဒီသင်္ခါရဥပေက္ခဉာဏ်ရင့်တန်လာပြီဆိုလို့ရှင်အဲ့ဒီသင်္ခါရဥပေက္ခဉာဏ်ရင့်တန်လာလို့ရှင်သင်္ခါရအာယုန်ဒီပေါ်မှာသူကသဘာဝတရားတွေဖြစ်မှုပြက်မှုကလေးတွေနဲ့တွားနေတာသင်္ခါရဥပေက္ခဉာဏ်ကလည်းအဲ့ဒါသို့သောသူကစိတ်အေးလက်အေးထားပြီးတော့သွားနိုင်လာသွားနိုင်လာလို့ဆက်လက်ပြီးတော့နေကျင်တဲ့အခါသူအသိဉာဏ်အသိရင်းကျက်လာတဲ့အခါကျတော့သူသင်္ခါရတရားတွေရဲ့ချုပ်ငြိမ်းရာဖြစ်တဲ့အသင်္ခတာဆိုရဲနိဗ္ဗာန်ဘက်ကိုသူကကူးလာတော့အဲ့ဒီမှာဘာဖြစ်လာတော့ဆိုတော့နောက်ဆုံးအချိန်လေးမှာဘာဖြစ်လာတော့သင်္ခါရဘက်ကဉာဏ်ရင့်တန်လာပြီဆိုရင်နောက်ဆုံးဝိပဿနာဉာဏ်ကဘာလာတော့ဆိုရင်ပရိကံမဆိုတာပေါ်လာပြုပြင်ပြင်ဆင်မှုပြီးတော့မှဥပ္ပစာရာဆိုတာပေါ်လာတယ်အနိကတ်လေးလားနောက်ပြီးတော့အနုလောမဆိုတာတိုင်ရောဆိုတာဖြစ်တဲ့ဉာဏ်ပေါ်လာတယ်အဲ့ဒီပရိကံဥပ္ပစာအနုလောဆိုတဲ့ဒီဉာဏ်သုံးမျိုးကလည်းပဲသင်္ခါရအာယုန်တွေပေါ်မှာပဲသူကအာယုန်တွေနမိတ်တွေနဲ့ပဲသူကမြင်နေတယ်ခွတ်တဘူးဆိုတဲ့စိတ်ကလေးပေါ်လာလိုက်တာနဲ့တိုင်နဲ့အဲ့ဒီသင်္ခါရအာယုန်တွေကိုလွတ်လိုက်သင်္ခါရအာယုန်တွေလွတ်သွားပြီးတော့သင်္ခါရမရှိတဲ့အာယုန်တခုကိုသွားမြင်လာပြုမြင်ရတဲ့သဘာဝတရားတွေနဲ့အမြဲတမ်းနေလာပြီးအဲ့ပြုမြင်ရတဲ့သဘာဝတရားတွေပျောက်ကွယ်သွားတဲ့အဆင့်ကိုသူကမြင်လာမြင်လာပြီးတော့ဟိုဘက်လည်းရောက်လိုက်ရောဘာဖြစ်သွားတော့ဆိုကုထရဘူးရဲ့နောက်မှာပေါ်လာတာက message ကလေးအဲ့ဒီပေါ်လာတဲ့ message ကလေးကနိဗ္ဗာန်အာယုန်နဲ့အတူပေါ်လာတာနိဗ္ဗာန်ကိုအာယုန်ပြုပြီးတော့ပေါ်လာတာဥပမာပဲတဲ့ဝိသုဒိဘက်မှာပြထားတဲ့ဥပမာလေးတစ်ခုကရေမြောင်းလေးတစ်ခုကိုခိုဘက်ကိုခုံကူးကျင်တဲ့လူဟာဒီဘက်ကမှရှိတဲ့တစ်ပင်ပေါ်ကျိုးလေးချီထားတစ်ကိုင်းကိုကျိုးလေးနဲ့ချီပြီးတော့အဲကျိုးလေးကိုတွဲလောင်းခုံပြီးတော့ဒီဘက်ကကနေပြီးတော့အရှိန်ယူပြီးတော့ခိုဘက်ကကိုခုံကျိုးဆွဲပြီးတော့ခိုဘက်ကကိုခုံခိုဘက်ကနဲ့ခြေချမိရောကျိုးကိုကင်ထားသေးလားလွတ်လိုက်ထားလားကင်ထားရင်ဒီဘက်ပြန်ရောက်လာမှာပေါ့နော်အဲ့ဒါလိုပဲဝိပဿနာဉာဏ်ကကျိုးကင်ထားပြီးတော့ဟိုဘက်ခုံမှုကျိုးစားတယ်ဆိုရင်သင်္ခါရုပ္ပခဏ်ဉာဏ်အဆင့်ရောက်တဲ့အခါမှာခန္ဓာကအနုလောဘဉာဏ်တွေကဝိပဿနာဉာဏ်အဆင့်ဆင့်နဲ့ကျိုးကြီးကိုကင်ထားတယ်ဆိုရင်သင်္ခါရအာယုံပေါ်မှာပဲအာယုံကတလျှောက်လုံးသင်္ခါရအာယုံနဲ့ပဲနေလာတဲ့စိတ်ဟာဟိုဘက်ကိုခုံကူးခြင်းပြီးဟိုဘက်ကိုမြင်းနေပြီးခုံကူးခြင်းပြီးဆိုတဲ့အခါအဲ့ဒီကျိုးစားကိုဆွဲပြီးတော့တွဲလဲခုံပြီးခုံကူးလိုက်တာဘုဘကံပေါ်မှာခြေအောင်လေးချပြီးတော့ကျိုးကိုထွက်လိုက်တယ်ကျိုးကိုထွက်လိုက်တယ်ဆိုတာသင်္ခါရအာယုံကိုစိတ်ကမတွေ့တော့ဘူးလွတ်ပလိုက်တယ်သင်္ခါရအာယုံမဟုတ်တော့ဘူးသင်္ခါရမရှိတဲ့အာယုံအဲ့ဒီအာယုံကဘာရောဆိုတော့နိဗ္ဗာန်ပဲဒီလိုဆိုလို့အကယ်၍သာသင်္ခါရအာယုံပေါ်မှာဆက်ပြီးတော့မြဲနေမယ်ဆိုလို့ရှိရင်ထိုဤ၎င်းထိုဤ၎င်းဆိုတဲ့အတိုင်းပဲနေမှာပဲနော်ဒီဘက်ပဲဆက်ဖြစ်နေတယ်သင်္ခါရအာယုန်ကိုလွတ်လိုက်တယ်။ဒါကြောင့်သင်္ခါရအာယုန်တွေကိုချုပ်ငိမ့်သွားတာသင်္ခါရတွေမရှိတဲ့အာယုန်သင်္ခါရကင်းတဲ့အာယုန်သင်္ခါရတွေစိတ်တုံးသွားတဲ့အာယုန်ကိုအာယုန်ပြုတ်ပြီးတော့သောတပတ္တိမဲစိတ်လေးပေါ်လိုက်တာတည်းတည်းနဲ့ဟောတန်လျာနဲ့ အမြဲမှားဖို့ဆိုရင်ဒိဋ္ဌိနဲ့ဝိသိကိစ္စကွာသွားတယ်။ဉာဏ်နဲ့ကိလေသာတွေလည်းအားနည်းသွားတယ်။အဲ့ဒီအနေဝိပဿနာဉာဏ်ကိုတိုးမြင့်လိုက်တဲ့အခါကျတော့တဂရဂါမိမဲ့ဆိုတာပေါ်လာတယ်။နောက်တစ်ခါတိုးမြင့်ပြီးတော့ထပ်ချင်းလိုက်တဲ့အခါကျင့်တာဒီတိုင်းပဲဒီလမ်းစဉ်ကပဲထပ်မြင့်တာဒီပါ။အရင်သေးရင်ထပ်ထပ်မြင့်တာတစ်ခါနဲ့တစ်ခါမတူဘူး။တစ်ချိန်နဲ့တစ်ချိန်မတူဘူး။physical exercise လုပ်တယ်လို့ပဲ mental exercise ကလည်းတစ်ချိန်နဲ့တစ်ချိန်မတူတိုးမြင့်လာတော့အရင်တွေးမြင့်လာတဲ့အခါကျတော့အနာဂါမိမဲ့ပေါ်လာမဲ့အချိန်ပိုင်းဝိပဿနာရောက်တဲ့အခါကျတော့ကာမရာဂတို့ဖြာပါဒတို့ဆိုတာဒီလုံးဝရှင်းသွားနိဗ္ဗာန်ကိုမြင်လိုက်နောက်တတိယသုဒ္ဓအချိန်ဝိပဿနာဉာဏ်တိုးမြင့်ပြီးတော့ကျင့်ကြံကြိုးကိုအားထုတ်လိုက်တဲ့အခါကျတော့အဆင့်အမြင့်ဆုံးဖြစ်တဲ့message ဆိုတာ red message ဆိုတာပေါ်လာပြီးကိလေသာတွေအားလုံးကုန်သွားတယ်အဲ့ဒီချိန်မှာအဲ့ဒီနိဗ္ဗာန်ဟာကြည်မဲ့လေးချိန်နဲ့ရှင်းပြရတယ်လို့ဒီလိုဆိုလို့ရပေါ့မဲ့လေးချိန်နဲ့ရှင်းပြလိုက်ရှင်းပြလိုက်တော့ကမ်းပေါ်ရောက်ရောက်ချင်းလေးမှာလူကယုတ်တည့်ရတော့ငြိမ်ငြိမ်ရတ်တို့ရရလားခုံပြီးလိုက်တဲ့အချိန်မှာကမ်းပေါ်ရောက်ရင်နည်းနည်းတော့ရိမ့်ထိုးသွားမှာပေါ့ခန္ဓာကိုယ်ကရိမ့်ထိုးသွားပြီလားနောက်ကိုယ်ကိုကိုထိမ့်နိုင်သွားတဲ့အချိန်ဟောကိုယ်စိတ်ဖြစ်သွားတဲ့အချိန်ရောက်အဲ့လိုနိဗ္ဗာန်ဆိုတဲ့တစ်ဖက်ကမ်းပေါ်မှာတည်သွားတယ်လို့ဒီလိုဆုံးတာအဲ့တော့ तू ကအဲ့ဒီကမ်းပေါ်ကိုငါဘယ်လိုကူးခဲ့တာဆိုတာရော तू မသိဘူးလားအဲ့ဒါသိတယ်လို့ပဲသောတာပန်ဖြစ်သွားတဲ့ပုဂ္ဂိုလ်ကငါဘယ်လိုနည်းနဲ့ဒီဘက်ကိုရောက်လာတယ်လဲဆိုတာသိတာပေါ့သောတာပန်ဖြစ်ရင်သောတာပန်ကိုယ့်ဘဝကိုသိတာပေါ့ဒီလိုကူးလာတယ်ဆိုတာသိတယ်တဂရဂါဖြစ်ရင်လည်းတဂရဂါကိုယ့်ဘဝကိုသိတယ်အနာဂါဖြစ်ရင်လည်းအနာဂါကိုယ့်ဘဝကိုသိတယ်ဒီလိုကူးလာတယ်ဆိုတာသိတယ်အဲ့တော့ဒါနိဗ္ဗာန်ကိုဘယ်လိုမျက်မှောက်ပြုတယ်ဆိုတဲ့အတ္တန္တရံကိုစာပေကျမ်းကမှရေးထားတဲ့ပုံစံကိုပြောပြတာနော်ကိုယ်တိုင်သိဖို့ကြတော့ကိုယ်တိုင်ကျင့်မှဒီလမ်းစဉ်အတိုင်းဒါရောက်မှုတဲ့ပုံကိုယ်တွေကပြောထားတဲ့မြတ်စွာဘုရားဟောထားတဲ့တရားတော်အတိုင်းတင်ကုန်တို့ပါဠိတော်မှာလည်းမြတ်စွာဘုရားဆံတရားကနေပြီးတော့ဆိုပါတော့ဆံတရားအထုတ်လို့ပထမဇန်ရတယ်ပထမဇန်ကထပြီးပထမဇန်နဲ့ပါတဲ့ဝိတက်ဝိစရစတဲ့တရားတွေကိုရှုမှတ်ရင်ထို့မမြဲတဲ့သဘောတွေကိုမြင်ပြီးနောက်ဆုံးမှမမြဲတဲ့သဘောတွေမြင်လို့အရှင်ရလာတဲ့အခါကျတော့အစင်ထော်ရအင်းငိမ့်နဲ့နိဗ္ဗာန်ဓာတ်ကိုတွေ့သွားတယ်တွေ့သွားတဲ့အချိန်မှာမမြဲတဲ့သဘောတွေဆိုတာကိုမကြည့်တော့ဘူးလွတ်လိုက်ပြီခုနကကြိုးစားကိုလွတ်လိုက်တယ်လို့ပဲเนาะသင်္ခါရအာယုန်တွေကိုလွတ်လိုက်အနိစ္စဒုက္ခအနတ္တဆိုတဲ့ဒီအာယုန်တွေကိုလွတ်လိုက်ပြီးတော့နိဗ္ဗာန်ဆိုတဲ့အာယုန်ကိုမျက်မှောက်ပြုလိုက်တယ်ပြုလိုက်နိုင်တယ်အဲ့ဒါဟာနိဗ္ဗာန်ကိုမျက်မှောက်ပြုတယ်ဆိုတာအဲ့ဒါလိုနိဗ္ဗာန်ကိုမျက်မှောက်ပြုတာတခြားနည်းနဲ့နိဗ္ဗာန်ကိုမျက်မှောက်ပြုလို့မရဘူးတဲ့မဉ္ဇဉ်ပုံဉ္ဇဉ်နဲ့ပဲနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တယ်။ဒါကြောင့်ဘုရားဘာသာဝင်သူတော်စင်တို့အနုလိုလာတဲ့နိဗ္ဗာန်ချမ်းသာဆိုတာအဲ့ဒီလိုနည်းနဲ့မျက်မှောက်ပြုလိုက်လို့ရသွားတဲ့နိဗ္ဗာန်ချမ်းသာမှာနိဗ္ဗာန်ချမ်းသာကိုအပြည့်အဝမျက်မှောက်ပြုပြီးအရဟံမေရထုံနဲ့မျက်မှောက်ပြုနိုင်လို့ရှိရင်ကိုယ်တဏ္ဍာမှာဖြစ်တဲ့စိတ်ထဲမှာဖြစ်နိုင်တဲ့စိတ်ရဲ့အပူပင်အကြောင်းအရာဖြစ်တဲ့ကိလေသာတွေဆိုတာလုံးဝမရှိဘူး။ကိလေသာမရှိသည့်အတွက်ကြောင့်နောက်ထပ်ကုသရာမရှိတော့အတွင်းကရှင်းသွားပြီအပြင်ကအရာတွေကိုလည်းအကုန်ရှင်းရှင်းကြီးမြင်နေပြီမြင်နေသည့်အတွက်ကြောင့်အတွင်းရှင်းနေသည့်အတွက်ကြောင့်လောဘဒေါသမောဟဆိုတဲ့အပူတွေမလာဘူးထာဝရငြိမ်းချမ်းသွားပြီအဲ့တော့ငြိမ်းချမ်းသွားပြီဆိုရင်လောကရတရားတွေနဲ့ဘယ်လိုထိထိတုံ့လုံးတော့မှာမဟုတ်ဘူးအာတောကဖုဒ္ဒတလောကရမိစိတ်တန်ယတနာကမတိအတွင်းစိတ်ဟာတုံ့လုံးမှုမရှိတော့အတွင်းစိတ်ကတုံ့လုံနေတာဘယ်သူကြောင့်တုံ့လုံတာလို့ဆိုလောဘဒေါသမောဟကြောင့်တုံ့လုံတာနော်လောဘဒေါသမောဟမရှိတဲ့အတွက်ကြောင့်တုံ့လုံမှုမရှိဘူးမရှိတဲ့အတွက်ကြောင့်အတောကစိုးရိမ်နေလို့ပူပန်နေလို့ဆိုမရှိတော့ဝိရဇစိတ်ထဲမှာအငြိအကြေးတွေဆိုတာမရှိတော့ခေမစိတ်ဟာတကယ်ကိုငြိမ်းချမ်းသွားတယ်အတောကဝိရဇခေမအေတံမင်္ဂလာဘုရားမှာဒါမှတကယ်မင်္ဂလာအစ်ဖြစ်သွားပြီလို့သူပြောတာနော်နောက်ဆုံးမှာမင်္ဂလာမှာနိဗ္ဗာန်အသိစိကရိယာသာအေတံမင်္ဂလာဘုဒ္ဓမှာနိဗ္ဗာန်ကိုမျက်မှောက်ပြုပဲလို့ဆိုတာအဲ့ဒီနိဗ္ဗာန်ကိုမျက်မှောက်ပြုလိုက်ပြီဆိုလို့ရှိရင်ကိလေသာအပူတွေအကုန်လုံးငြိမ်းသွားပြီးတော့ခန္ဓာကိုယ်မှာသာဝရငြိမ်းချမ်းတဲ့အေးချမ်းတဲ့နိဗ္ဗာန်ဆိုတဲ့ချမ်းသာဒုက္ခကိုတွေ့ရှိခံစားရမှာဖြစ်တယ်အဲ့ဒီနိဗ္ဗာန်ဆိုတဲ့ချမ်းသာလို့ပြောပြီးမဲ့လို့
ကာမောအာယုန်ဤခံစားရတဲ့ချမ်းသာမျိုးနဲ့မတူဘူးလေကာမောအာယုန်ချမ်းသာခံစားရတဲ့ခံစားမှုဟာဒီနေ့ဘုမရှိဘူးလေအဲ့တော့အနုပါတိဒေတာနိဗ္ဗာန်လို့ဆိုတဲ့အခါကျတော့ခန္ဓာယုတ်နံခန္ဓာ၄ပါးမှမရှိတော့တဲ့အငြိမ့်တော်တဲ့အငြိမ့်တဲ့အဲ့ဒီနိဗ္ဗာန်ချမ်းသာတယ်ဆိုတာခံစားမှုမရှိလို့ချမ်းသာတာလေနော်တခါတော့ရှင်သာရိပုတ္တရာတရားဟောတယ်ငါရှင်တို့နိဗ္ဗာန်ဆိုတာအနုချမ်းသာတယ ှိဘူးမဟုတ်လားတဲ့ဘယ်လိုလုပ်ချမ်းသာမှာတော့သူကဝေဒနာနဲ့ခံစားရဘူးလားချမ်းသာလို့သိတာကိုအဲ့တော့ရှင်သာရိပုတ္တရာပြန်ဖြေတဲ့စကားလေးကအေးအဲ့ဒီဝေဒနာမရှိတာဒီပင်လဲချမ်းသာတာပေါ့ချမ်းသာတယ်ဆိုတာအဲ့ဒါမရှိတာကချမ်းသာတာအဲ့ကြောင့်မလို့တရားချက်ကသူတို့ရှင်ပြိဿတို့သည်နိဗ္ဗာန်ရဲ့ခွန်ကြီးတွေနိဗ္ဗာန်ရဲ့အနေထားတွေကိုမှန်းဆပြီးတော့ပထမအနုမောဓလို့ခေါ်တဲ့စာပေမှာလာတဲ့အနုဘောဓလို့ဆိုတဲ့မှန်းဆပြီးတော့သိတဲ့အသိဉာဏ်အဲ့ဒီအနုဘောဓဉာဏ်ကနေပြီးတော့နောက်ပฏิဝေဒဆိုရင်ကိုယ်တိုင်ထိုးသွင်းပြီးတော့သိနိုင်တဲ့အသိဉာဏ်မျိုးရအောင်ကိုယ်စီကိုယ်ငှအချက်ဉာဏ်ကျုပ်ကိုအားထုတ်နိုင်ကြပါစေကုန်သတည်း